Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ပါလက်စတိုင်းဒုက္ခသည်စခန်းမှာလူ35ဦးသေဆုံးပါတယ်။စစ်ကောင်စီကျူးလွန်ထားတဲ့ရာဇဝမှုတွေကိစ္စစုံစမ်းစစ်ဆေးနေတာကိုအကြောင်းပြန်ပေးဖို့ IMM ကတောင်းဆိုပါတယ်။မြန်မာအရေးကြောင်းဝင်ဆောင်ရွက်ဖို့တိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့တွေ့ခဲ့တဲ့အကြောင်းထိုင်းဝန်ကြီးချုပ်ခေါင်းသက်စင်ကပြောပါရယ်ဒီသတင်းတွေအပောင်းဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့မတ်ဆုမွန်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ဝိုင်းမော်ဘက်မှာတိုက်ပွဲတွေဖြစ်တုန်းကထိမ့်သိမ်းထားတဲ့ဒေသခံနဲ့အလုပ်သမားတွေကိုတိုက်ပွဲတွေမရှိလို့ပြန်ပြီးတော့လွှတ်လိုက်တဲ့အချိန်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ဝိုင်းပစ်တဲ့အတွက်အ ਨੇ ဆုံးလူတအုပ်သေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့ပါတယ်
ဘိုင်မောအဝန်ဖတ်ရှိရထွက်ပေါ့အဲ့နားမှာဆက်ကဆက်ပဲကနဲ့ပြစ်လိုက်လို့ဒီလူလူထုတ်တဲ့လုတ်တမားတွေတော်တော်များများထိခိုက်ပြီးမှတချို့တရားတော့တည်တုံတည်သွားတယ်လို့ပြောကြတယ
်ဘုံမူကြီးနော်ဘူးပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူကရင်ပြည်နယ်ကော့ကရိတ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်အိုးအိမ်ဆုံးခွာပြီးထွက်ပြေးရတဲ့လူ9သိန်းကျော်အတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့နိုင်ငံတကာကဝိုင်းဝန်းပူပေါင်းကြဖို့အေအေဘက်ကနေပြီးတော့တောင်းဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင
်ကာဇာမရာဖာမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုကိုအစ္စရေးကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ35ဦးသေဆုံးခဲ့ရတဲ့ဖြစ်ရဟာငရဲတမျှဆိုးဝါးတဲ့အခြေအနေအဖြစ်ကာဇာကပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်။ရာဖာမှာရှိတဲ့ဒုက္ခသည်စခန်းကိုတိုက်ခိုက်ခံရမှုကနေထွက်လာတဲ့သတင်းတွေဟာအင်မတန်ကြောက်မွတ်ဖွယ်ကောင်းကြောင်းနဲ့လူအများပြားသိဆုံးတဲ့အထက်အမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ကြောင်းကုလသမဂ္ဂအေဂျင်စီ ANRA ကပြောပါတယ်။တနင်္ဂနွေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့သူတို့ဘက်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းနဲ့တိုက်ခိုက်မှုအတွင်းအကြီးတန်းဟာမတ်အရာရှိ2ဦးလည်းသေဆုံးခဲ့တဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။တိုက်ခိုက်မှုကြောင့်စစ်ဘေးရှောင်နေတဲ့သူတွေနေထိုင်တဲ့တဲတွေမှာမိလောင်မှုဖြစ်ခဲ့ပြီးသေဆုံးသူတွေအပြင်ဒါဇင်နဲ့ချီတဲ့သူတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့တိတိကျကျပြစ်မှတ်ထားခဲ့တဲ့လေကြောင်းတိုက်ခိုက်မှုဖြစ်ကြောင်းနဲ့ပါလက်စတိုင်းဒေသအနောက်ဘက်ကမ်းခြေဆိုင်ဟာမတ်အဖွဲ့ရဲ့ဝန်ထမ်းရေးရာအကြီးအကဲယက်စင်ရာဘီနာလည်းတေဆုံးခဲ့တဲ့အကြောင်းပြောပါရယ်ဒီတိုက်ခိုက်မှုကြောင့်အဖြစ်ခရဆဲရေးဆွေးနွေးမှုတွေနဲ့ဂါဇာမှာဖမ်းဆီးခံထားတဲ့ဒဇာကန်တွေပြန်လည်ရေးရို့အတွက်အခက်အခဲဖြစ်စေနိုင်တယ်လို့ကာတာနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ခင်ဗျာ
ရုရှားနယ်မြေတွေကနေပြီးတော့ရုရှားတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အခါမှာနိုင်ငံတကာစစ်ရေးအကူအညီတွေကိုမသုံးဖို့ကန့်သတ်ချက်ရှိတာကြောင့်ယူကရိန်းတပ်ဖွဲ့တွေရဲ့ကာကွယ်ရေးစွမ်းရည်ထိခိုက်နေရတာကိုနိုင်ငံတကာအစိုးရတွေပြန်ပြီးတော့သုံးသပ်ကြဖို့ NATO အဖွဲ့အတွင်းမှူးချုပ် Jens Stoltenberg ကဒီကနေ့ပဲပြောလိုက်ပါတယ
် because we see now that especially in Kharkiv region,
ခါကစ်ဒေတာတိုက်ပွဲတွေမှာဒါကိုကျွန်တော်တို့ရှင်းရှင်းလင်းလင်းတွေ့နေရပါတယ်ရုရှားတပ်တွေကယူကရိန်းပိုင်နက်ကိုကျူးကျော်ပြီးတော့တိုက်ခိုက်နေတယ်ယူကရိန်းအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ရုရှားတွေကိုမတိုက်ခိုက်နိုင်ဘူးဆိုရင်ယူကရိန်းတပ်တွေရဲ့စွမ်းရည်ကိုအမှန်တကယ်ထိခိုက်လာပါလိမ့်မယ်လို့ပြောသွားတာဖြစ်ပါတယ်ရုရှားရဲ့ကျူးကျော်မှုကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပြီးတော့ယူကရိန်းအနေနဲ့နိုင်ငံရဲ့ပြင်ပမှာရှိတဲ့ပြစ်မှတ်တွေကိုတိုက်ခိုက်တာအပါအဝင်ကိုကိုကိုခုခံပိုင်ခွင့်ရှိတဲ့လို့ဘူဂေးရီးယားနိုင်ငံကိုရောက်နေတဲ့အချိန်မှာ NATO အဖွဲ့အကြီးအကဲကပြောလိုက်တာဖြစ်ပါတယ် NATO ကိုယ်တိုင်ကပြိပခါမှာပါဝင်ပတ်သက်တဲ့အဖွဲ့မဟုတ်ပေမဲ့ NATO မဟာမိတ်တွေအနေနဲ့ယူကရိန်းရဲ့ကိုယ်ပိုင်ကာကွယ်ရေးအခွင့်အရေးအတွက်စစ်ရေးအရာပတ်မိုးကူညီပေးခွင့်ရှိတယ်လို့လည်းပြောပါတယ်ရုရှားနိုင်ငံထဲမှာရှိတဲ့ပြစ်မှတ်တွေကိုတိုက်ခိုက်တဲ့အခါမှာအမေရိကန်ကပေးတဲ့လက်နက်တွေကိုအသုံးပြုတာကိုတားမြစ်ထားတာနဲ့ပတ်သက်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကအကြမ်းဖက်တိုက်ခိုက်လာမှုတွေကိုကြိုတင်ကာကွယ်ပေးဖို့အတွက်တောင်းဆိုခဲ့ပြီးတော့မကြခင်ပါပဲအခုလိုမျိုး NATO အတွင်းမှုချုပ်ရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုကဒီမိုကရက်တစ်ထိုင်ဝမ်ကျွန်းကိုအပြေအဝါထောက်ခံကြောင်းထိုင်ဝမ်သမ္မတတဲ့လိုက်ချင်းတဲ့န နဲ့ဒီကနေ့မေလ29ရက်နေ့မှာတွေ့ဆုံခဲ့တဲ့အမေရိကန်ပါတီကြီးနေရာစလုံးကကိုယ်စားလှယ်တွေကပြောကြားလိုက်ပါတယ်။မေလ20ရက်နေ့ကသမရဖြစ်စတင်တာဝန်ယူခဲ့တဲ့လိုက်ချင်းတဲကလည်းကာကွယ်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုဆက်လုပ်ဖို့တွန်းတွန်းတိုက်တိုက်ဆောင်ရွက်သွားမယ်ဆိုတာနဲ့ထိုင်ဝမ်ပြည်သူတွေဟာအမိမြေကိုကာကွယ်ဖို့အတွက်အခိုက်အမာတန်ိဋ္ဌန်ချထားတယ်ဆိုတာကဘာကိုပြသွားမယ်လို့ပြောပါတယ်။လိုက်ချင်းတဲ့သမရသည့်အဖြစ်ကျန်းသက်စာချင်းဆိုတာဝန်ယူတဲ့ရပ်ပိုင်းအတွင်းမှာပဲထိုင်ဝမ်ကျွန်းနဲ့အနီးတစ်ဝိုက်မှာတရုတ်စစ်တပ်ကစီးရီးလက်ကျင်းမှုနဲ့အင်အားပြချင်းချောက်တာတွေကိုတိုးမြင့်လှုပ်ဆောင်လာနေပါတယ်။ထိုင်ဝမ်ကိုတွားရောက်ခဲ့တဲ့အမေရိကန်အောက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌမိုက်ကယ်မက်ကောကတော့ထိုင်ဝမ်ရဲ့ကိုကိုကိုကာကွယ်ရေးစွမ်းရည်မြင့်တင်နိုင်အောင်အမေရိကန်ကကူညီပံပိုးပေးဖို့အခိုင်အမာဆုံးဖြတ်ထားတဲ့အကြောင်းသမရလိုင်ချင်းတဲနဲ့တွေ့ပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထိုင်ဝမ်ကာကွယ်ရေးအတွက်ဝယ်ယူတဲ့လက်နက်တွေအချိန်မီရောက်အောင်ပို့ပေးမယ်လို့လည်းမိုက်ကယ်မက်ကောကပြောကြားခဲ့ပါတယ်ခင်ဗျာ
။ပါပူဝါနယူးဂီနီနိုင်ငံရဲ့မြောက်ပိုင်းကကြေးရွာ6ခုမှာတော့ပြီးခဲ့တဲ့တောက်ကြနေမနဲ့အစောပိုင်း3နာရီလောက်ကမြေပြိုကျခဲ့တဲ့အတွက်လူ2000ကျော်ပျောက်ဆုံးနေတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစင်တာကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂတရားအဖွဲ့တစ်ခုရဲ့ထုတ်ပြန်ချက်မှာတော့680ထက်မနည်းသေဆုံးနိုင်မွေရှိတယ်ဆိုတာကိုဖော်ပြထားပါတယ်။ဒီမျိုးမြေပြိုကျမှုကတော့လမ်းမဆက်သွေးခတ်ခဲ့ပြီးတော့တောတောင်ထူထပ်တဲ့နေရာမှာဖြစ်ခဲ့တဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေအချိန်မီမရောက်နိုင်ပဲဖြစ်နေတာပါ။နောက်ပြီးတော့မြေပြိုကျတဲ့နေရာကလည်းလူမျိုးစုတိုက်ပွဲတွေဖြစ်နေတဲ့ဒေသဖြစ်တာကြောင့်မို့လို့ကယ်ဆယ်ရေးလုပ်သားတွေစစ်တပ်ရင်နန်းတွေစောင့်ကြပ်သွားလာနေရတယ်လို့ဝေးလံတဲ့ဒေသဖြစ်တာကြောင့်လည်းကယ်ဆယ်ရေးစက္ကူရီယာတွေတည်ဆောက်မှုနှောင့်နှေးနေပါတယ်။အခုချိန်ထိတော့သေဆုံးသူရုပ်အလောင်း6လောင်းကိုရှာဖွေတွေ့ထားတယ်လို့ရှာဖွေရေးလုပ်နေသူတွေကပြောပါတယ်ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9339နဲ့9383ဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မေကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်စစ်ကောင်စီကကျူးလွန်ထားတဲ့ကြီးလေးတဲ့ရာဇဝတ်မှုတွေအပေါ်သူတို့ဘက်ကစုံစမ်းစစ်ဆေးနေတာတွေကိုအကြောင်းပြန်ပေးဖို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM ရဲ့အကြီးအကဲနီကိုလတ်စ်ကွန်ဂျန်ကဒီကနေ့မေလ29ရက်နေ့ရက်စွဲနဲ့တောင်းဆိုလိုက်ပါတယ်စစ်ကောင်စီထံ IIMM ကအရင်ကအချိန်ချင်းတောင်းဆိုခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိတဲ့အတွက်ဒီကနေ့ထပ်မံတောင်းဆိုရခြင်းဖြစ်ပြီးအခုနောက်ဆုံးတောင်းဆိုမှုအပေါ်စစ်ကောင်စီဘက်ကတုံ့ပြန်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကြေညာချက်မှာဖော်ပြပါရတယ်။အင်တာနက်လူမှုကွန်ရက်တဲ့ပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုမှတ်တမ်းတွေအရမကွေးတိုင်းဒေသကြီးမြောက်ခင်းရံကျေးရွာမှာလက်နက်ကင်လူတစုကလူငယ်တအူးကိုတစ်ပင်မှာတွဲလောင်းကျိုးတုပ်ပြီးအရှင်းလက်လက်မီးရှို့တပ်ဖြတ်မှုနဲ့ပတ်သက်လို့သတင်းအချက်အလက်တွေမျှဝေပေးဖို့ IIMM ကစစ်ကောင်စီထံမှာတောင်းဆိုထားတယ်လို့ဆိုပါရယ်အသက်ခံလက်ရတဲ့ဖို့တေနဲ့တားထောင်လို့ခေါ်တဲ့ဒီဆယ်ကျော်သက်အရွယ်လူငယ်တအူးဟာရော့ဒေတာကာကွယ်ရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းလူမှုကွန်ရက်တွေမှာဖော်ပြကြောင်းကြေညာချက်မှာပြောပါတယ်ဒီလူတပ်မှုကိုကျူးလွန်သူသူတို့နဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေအပါအဝင်ဒီဖြစ်ရတဲ့ပတ်သက်တဲ့အချက်အလက်တွေကိုဖယ်လိုက်မှုမရှိဘဲIIMM ကစစ်စစ်နေတဲ့အကြောင်းဒီစုံစမ်းစစ်စစ်မှုရဲ့အစိတ်အပိုင်းတစ်ခုအနေနဲ့အဲ့ဒီဒေသမှာရှိနေတဲ့တပ်ဖွဲ့နဲ့တပ်မှုတွေနဲ့ဆိုင်တဲ့အချက်လက်တွေဒီလူငယ်နှုတ်ကိုဖမ်းဆီးခဲ့ပုံနဲ့ဗီဒီယိုမှတ်တမ်းမှာပါတဲ့ညှဉ်းပန်းနှိပ်စက်မှုနဲ့တပ်ဖြတ်ကျူးလွန်သူတွေနဲ့သက်ဆိုင်တဲ့အချက်အလက်တွေမျှဝေပေးဖို့မြန်မာစစ်ကောင်စီထံတောင်းဆိုထားတယ်လို့ဆိုပါရခင်ဗျာ
ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်ကမြန်မာနိုင်ငံအရေးကိုကြားဝင်မှုရည်ရွယ်ချက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့သူတွေ့ဆုံခဲ့တာကိုဝန်ခံပြောဆိုလိုက်ပါတယ်။နောက်ပြီးတော့ဒီတွေ့ဆုံမှုကတော့ထိုင်းနိုင်ငံဘက်ကစိုးရိမ်မှုတွေကိုအခြေခံပြီးတော့တွေ့ဆုံခဲ့တာလို့စနေနေ့ကထုတ်တဲ့ Bangkok Post သတင်းစာကိုပြောထားပါတယ်။ထိုင်းမြန်မာနယ်စပ်နယ်ခြားအခြေအနေနဲ့ထိုင်းနိုင်ငံထဲမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေကိုစောင့်ရှောက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့တာလို့ပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိခဲ့ပါဘူး။ပြီးခဲ့တဲ့ March လနဲ့ April လတုန်းကNUG ရဲ့ကိုယ်စားလှယ်တွေအပါအဝင်ရှမ်းပြည်တောင်ပိုင်းခေါင်းဆောင်ဗိုလ်ချုပ်ကြီး USIT ကရင် KNU အဖွဲ့ကရင်အမျိုးသားတွတ်တက်ရေးပါတီ KMPP ကချင်မျိုးသားစီယုံ KNO ကကိုယ်စားလှယ်တွေနဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းသတင်းစာတွေမှာရေးသားဖော်ပြခဲ့တာပါမြန်မာနိုင်ငံအရေးကြားဝင်ဆိတ်ဆက်ပေးဖို့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ကမ်းလှမ်းချက်ကိုတော့တိုင်းရင်းသားအဖွဲ့အစည်းတွေကလက်မခံဘဲပယ်ချခဲ့တယ်ဆိုတာကိုထိုင်းနိုင်ငံထုတ် The Nation သတင်းစာမှာဖော်ပြပါတယ်ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ကမ်းလှမ်းချက်ကိုတချို့အဖွဲ့အစည်းတွေကအကြောင်းမပြန်သေးတဲ့အကြောင်းကိုလည်း KNU ကရင်မျိုးသားစည်းရုံးပါဝင်တိုင်းရင်းသား သတင်းရပ်ကွက်တချို့က VOA ကိုပြောပါရယ်စစ်ကောင်စီပြောခွင့်ရဘက်ကတော့ထိုင်းနိုင်ငံအနေနဲ့စန့်ကျင်ဘက်အဖွဲ့အစည်းတွေကိုအားပေးတာမျိုးမလုပ်သင့်ဘူးလို့တုံ့ပြန်ထားပါရယ်ရှင
်ထိုင်းပြည်ရင်မြစ်မြတ်ကိုအသေးဖြတ်မှုနဲ့ Move Forward Party ကအမျိုးသမီးလွတ်တော်အမတ်တဦးကိုထိုင်းတရားရုံးကဒီကနေ့ထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်လွန်ခဲ့တဲ့3နှစ်ကပြစ်လွတ်ခဲ့တဲ့ဆန္ဒပြပွဲအတွင်းလွတ်တော်အမတ်ခွန်ထီချာကြံရယိုအခုထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်စီရင်ချက်ချမဲ့ပထမထဏီပြည်နယ်တန်ရာဘူရီခရိုင်တရားရုံးကိုတခြားပါတီဝင်တချို့နဲ့ရောက်လာတဲ့ချွန်ထီချာကိုထောက်ခံသူတချို့ကကြိုဆိုခဲ့ကြပါတယ်လုတ်ကိတ်လို့အများကခေါ်ကြတဲ့ချွန်ထီချာဟာပထမထဏီပြည်နယ်အတွင်းကမဲဆန္ဒနယ်မြေတစ်ခုကိုကိုစားပြုတဲ့လွတ်တော်အမတ်လည်းဖြစ်ပါတယ်သူမကိုအခုပြစ်ဒဏ်ချလိုက်တဲ့တရားရုံးရှေ့မှာပြီးခဲ့တဲ့2021ခုနှစ်ကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲအတွင်းပြောကြားခဲ့တဲ့မင်းကွန်းထဲမှာဖမ်းဆီးခံထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပြေးရေးလဲသူမကတောင်းဆိုခဲ့ပါတယ်သူမပေါ်တင်ထားတဲ့ဆွေချက်တွေတဲ့အဲ့ဒီအချိန်ကဝန်ကြီးချုပ်ဖြစ်ခဲ့တဲ့ပရယုတ်ချံအိုချာကနန်းတော်ရဲ့ပိုင်ဆိုင်မှုတွေကိုစီမံခန့်ခွဲဖို့အတွက်ဘရင်ဝီဇီယာလောင်ကွန်ကိုအခွင့်အာဏာပို့ပေးခဲ့တယ်ဆိုတဲ့ဆွဲချက်လည်းပါပါတယ်ဘရင်နန်းတော်ရဲ့ပိုင်ဆိုင်မှုတွေကိုတော်ဝင်ပိုင်ဆိုင်မှုများဆိုင်ရာဘူရိုကကြီးကြပ်ကုတ်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမြေနေမိုင်းဒေသတွေကိုဝေရောက်ပြီးတော့တိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းတန်းကြောင့်သေဆုံးသူဥယျာဉ်က10ဦးထိမြင့်တက်လာနေပါတယ်။အင်ဂျင်ပေါင်း 3,000 ကျော်ပျက်စီးပြီးတော့တောင်းနဲ့ချီတဲ့ပျက်စီးမှုတွေကြုံခဲ့ရပါတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့ပြောပါတယ်။သေဆုံးသူအများစုကတော့အိမ်နေရာတွေပျို့ကျခဲ့တဲ့အတွက်ပိတ်မိပြီးတော့သေဆုံးရတာဖြစ်ပြီး9ဦးသေဆုံးတယ်လို့အစိုးရအုပ်ချုပ်ရေးမှူးရှိုကတ်အလီကပြောပါတယ်။ဘရိုင်းဆန်ခရိုင်ရဲ့ဘေးပတ်ဝန်းကျင်ခရိုင်နေမှာလည်းရေနစ်မှုကြောင့်လူသေဆုံးမှုဖြစ်ခဲ့ပါတယ်။လူရေ 12.5 သန်းကျော်လျှက်စစ်တအားပြတ်တောက်သွားရတဲ့အတွက်လျှက်စစ်တအားတွေပြန်လည်ရရှိရေးကိုဆောင်ရွက်သွားမယ်လို့လည်းဘင်္ဂလားဒေ့ရှ်ရဲ့အစိုးရပိုင်းဓာတ်အားဖြန့်ချီရေးကုမ္ပဏီအင်ဂျင်နီယာချုပ်ကပြောပါရရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောင်းဝင်းလိုက်တဲ့အတူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဝိုင်းမော်မှာမော်တော်ယာဉ်တန်းကိုပြစ်ခတ်ခံရတဲ့သတင်းကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်ကစည်ရေးပဋိပက္ခတွေကနေပြီးတော့တင်းရှောင်လာတဲ့ဒေသခံပြည်သူတွေနဲ့အလုသမား150ကျော်လောက်လိုက်ပါလာတဲ့ရေနံတစ်ခုကိုဝိုင်းမော်မြို့ရဲ့အဝင်မှာပြစ်ခတ်ခံရပါဗျ။အဲ့ဒီလိုမျိုးပြစ်ခတ်ခံရတဲ့အတွက်အနည်းဆုံးလူတဦးသေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒဏ်ရာရတဲ့သူတွေကိုမြေကြီးနားဆေးရုံကိုပို့ဆောင်ကုသပေးနေပါတယ်။စည်ရေးပဋိပက္ခတွေပြင်းထန်နေတဲ့ကချင်ပြည်နယ်ကအရက်သားတေကျေထိခိုက်မှုတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးပါမယ်ရှင်။
ဝိုင်းမော်မြို့နယ်တိုက်ပွဲတွေပြင်းထန်ချိန်မှာ KIA ကလုံခြုံရေးအခြေအနေအရထိန်းသိမ်းထားတဲ့ဒေသခံရွာသားတွေမပြောချန်တဲ့ရွှေတူးဖော်တဲ့လုပ်သားတွေကိုတနင်္ဂနွေနေ့ကရွှေညောင်ပင်အနီးဘီဘရာရွာကနေဝိုင်းမော်မြို့ကိုပြန်လွတ်လိုက်စင်မှာမြို့ဝင်မှာပြစ်ခတ်ခံရတာပါပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတော့ဒေသခံတူက VOA ကိုအခုလိုပြောပါတယ
်ဒီကနေဝိုင်းမော်လာတာပါရွာသားရဲ့ပြောဆိုင်ကအလုပ်သမားတွေကပြီးတော့အဲ့ရွာမှာနေပြီးမှရွှေမော်လုပ်တဲ့သူတွေရောက်ကျွန်တော်ကျွန်ရက်တက်ဆိုလာတော့ခဏလေးသိသိထားတာပေါ့အဲ့မင်းညကျတော့ပြန်လွတ်တာပေါ့ကျွန်တော်ပြည်သူတွေကတော့ပြောတာပေါ့နော်နောက်နေ့မနေ့မှမိုးလင်းမှဆက်ဖို့စမပြေဘူးလားဆိုတော့သူတို့ရဲ့အလုံးညှိထားပြီပေါ့သူတို့ရဲ့အလုံးညှိထားပြီဆိုမှမင်းညက6နာရီခွဲ9နာရီခန့်တော့မှလွတ်လိုက်တာပေါ့သူတို့လွတ်လိုက်တဲ့အချိန်မှာဒီဘက်ရောက်ခဏလေးမှဆက်ခါဆက်စစ်တပ်ကပေါ့လက်နက်ကြီးတွေကလက်နက်အသေးငယ်တွေနဲ့အဲ့လိုပြစ်ခတ်ခံရတယ်
ပြစ်ကတ်ခံရတဲ့နေရာဟာဝိုင်းမော်မြို့အဝင်ကျိုးစောပါဤဆိုင်းဘုတ်အနီးမှာရှိတဲ့ဆယ်မြောင်းအကျော်မှာဖြစ်ကြောင်းပြောပါရယ်ပြစ်ကတ်ခံရစဉ်ရင်တန်းနဲ့လိုက်ပါလာသူ150ကျော်လောက်ရှိပြီး22ဦးထိခိုက်ခဲ့ကြောင်းနဲ့ထိခိုက်သူတွေကိုမြကြီးနားဆေးရုံမှာကုသနေရမှာဒီကနေ့နေခင်းမှာတဦးသေဆုံးကြောင်းအခုလိုဆက်ပြောပါရယ
်ကားတဲကားနဲ့စီးပါတစီးကတော့မပြောပြစ်တင်ထားတာပြီးတော့တစီးကတော့ကျွန်တော်ဒီသူရရှိရပြီးဟိုက်ချက်ရပေါ်ဝေးရပြီးတော့3ဘင်းရဆန်ကင်5စီးလောက်ရောက်တယ်ဒီလိုလူကြီးက160လောက်ရှိရလို့ပြောတာအခုလက်ရှိဆေးရုံရောက်နေတာအထူးခက်လူနာတော့22ဦးဟုတ်တယ်ဗျာနေ့လည်းပိုင်း12နာရီနေ့နဲ့40ခန့်လောက်ပြောရတော့ဆုံးပါပြီ
ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးအခြားဒေသခံတူကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဟွာဟိုပတ်ကလွတ်လိုက်တာလေဒီစာပြောပြီးလွတ်လိုက်တာလေအဲသူတို့လည်းလက်ခံပြီးမှသူတို့ information ပြည့်ပြည့်မှဆက်ရတယ်မပြီးတော့ပြပြတော့မှပြည့်တယ်ထင်တာပဲ
ကရင်ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းဒီဖြစ်စဉ်ပေါ်မှာအခုလိုပြောဆိုထားပါတယ
်။ဝိုင်းမော်ဘက်ကအခြေအနေကတော့မနေ့ည7နာရီဝန်းကျင်လောက်အဲ့ဒီရှင်ယောင်ပင်နာကဘီဘာယွာအထင်းမှာအဲ့တဝိုက်မှာပေါ့အလုတမအယောက်300နီးပါးလောက်ကိုတိုက်ပွဲ ဖြစ်တုံးကကေရတော့တင်းထားတယ်ကိုတော့တိုက်ပွဲမရှိလို့ဟိုမြုပ်ပဲကိုပေါ့နော်ပြန်လွတ်လိုက်တယ်တဲ့ကားနဲ့ပါနဲ့လွတ်လိုက်တယ်အဲ့ဒါဟာရှိနဲ့ဝိုင်းမော်မြုပ်ဝိုင်းမော်အဝန်ဟာရှိရထွက်ပေါ့အဲ့နားမှာစက္ကစဘက်ကနဲ့ပြစ်လိုက်လို့ဒီလိုလိုတို့တရားလုတ်သမားတွေတော်တော်များများထိခိုက်ပြမတချို့တရားတော့တေတုံတေသွားတယ်လို့ပြောကြတယ်တိုက်ပွဲတော့မရှိဘူးအသေးစိတ်ကိုတော့စုံစမ်းနေဆဲဖြစ်ပါလား
ဝိုင်းမော်ရီသားကံတွေကတော့ဝိုင်းမော်မျိုးနဲ့အတွင်းမှာတိုက်ပွဲတွေငြိမ်သက်နေတာ၃ရက်ခန့်ရှိပြီဖြစ်ကြောင်းညအချိန်တွေမှာတော့လက်နက်ကြီးပစ်ခတ်တံတွေကြားကြောင်ပြောရတယ်ဝိုင်းမော်မျိုးနဲ့အတွင်းမှာဒီလ၁၈ရက်နေ့ကနေစတင်ပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တာပါ၂၁ရက်နေ့ညပိုင်းဝိုင်းမော်မျိုးနဲ့ရွှေမြောင်ပင်ခြေဆိုင်ခမရ31တက်စခန်းကို KNA ကတင်ယူပြီးတဲ့နောက်မှာတော့ဝိုင်းမော်မျိုးနဲ့အနီနာကြေးရွာကပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်ဒီအပိုင်းတွင်မှာတော့မိုးမောင်းတဲ့မန်စီမျိုးတွေဘက်မှလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ဒီအပိုင်းမှာမန်စီမျိုးအနီကခမရ319ကို KNA နဲ့ပူးပေါင်းတပ်တွေကတိမ်းပိုက်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ KNA ကအတီမပြုတ်ပါဘူးဝိုင်းမော်မျိုးစစ်ရှောင်ရင်တန်းပြစ်ခတ်ခံရတဲ့သတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ကချင်ဘက်ကစီရေးပြိပခအခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစီရေးအခြေအနေကိုလည်းတင်ပြပေးခြင်းပါတယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တယောက်ကပြောပါတယ်မကြသေးခင်တုန်းကဒေသခံလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကမြောက်ဝတီမြို့ကိုစစ်အင်အားတွေဖြစ်တင်းမှုကြိုးပမ်းနေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲကမကြခဏဖြစ်ပွားနေတာပါကော့ဂရိတ်ဘက်ကစီးရဲတင်မာမှုနောက်ဆုံးအခြေအနေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်တဲကစစ်ကောင်စီရဲ့နိုင်ငံတော်အစ်စ်စစ်စင်ရေးဖြစ်တဲ့အောင်စရာစစ်စင်ရေးကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေရမှာမေလ26ရက်နေ့ကတော့ရင်ဆိုင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ်
။ဒီတုံးတော်ယူရကုန်နာဖရားကုန်းမှာပေါ့နော်အဲအောင်စရာစစ်ကောင်ကစီကောင်ထိုးလာတာပေါ့စီကောင်ထိုးလာတာဒီကနေကျွန်တော်တို့ဟိုဒီဟာ37ဒီဟာနေလျှောက်ခံတဲ့ကြားကြီးနဲ့ကားကြီးတိုင်ရင်းနေရနေပြီးတော့ဟောရေဆိုင်တိုက်ပွဲတွေဖြစ်ကြတယ်တိုက်ပွဲတွေဖြစ်တော့မှာသူတို့ကပြန်လည်ဆင်းသွားတယ်လေအထက်မီတိုးမလာနိုင်ဘူးအဲ့လောက်တော့အချိန်ကြီးတော့တိုက်ပွဲတော့နေရာကြီးပါလောက်ပြင်းထန်တယ်သူတို့ထိုးစစ်ကတော့ဆက်လုပ်တယ်ကျွန်တော်တို့ကလည်းခုခံတယ်တုံ့လန်တယ်အဲသူတို့အပြတ်ချင်းလုံးလာပါတော့နော်အခုချိန်ကြီးတော့သူတို့ကထိုးကြလာတော့မတွေ့ရအောင
်ဟုတ်တယ်ဟုတ်တယ်
ဟိုသူတို့ဖော်လာအုပ်လေးကထွက်ပြေးပြီးပါတော့အဲ့ဒါကျွန်တော်တို့ဒီဟာသိသိရမိတော့ဖျက်ပြေးရတာ
မြောက်ရီမြို့ဘက်မှာတော့စစ်ကောင်စီရဲ့အရေးပါတဲ့ဘူဟာစခန်းတွေကျသွားတဲ့အတွက်စစ်ကူပို့ဖို့အတွက်ဆိုပြီးဒူးကျုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကိုရိုင်းကွက်ကဲကမော်လမြိုင်ဖန်အန်ကနေအောင်စရာစစ်စင်ရေးကိုလှုပ်ဆောင်ခဲ့ပါတယ်ဒီစစ်စင်ရေးဟာအင်အားအတော်များများတုံးထားသလိုစစ်လက်နဲ့တန်ချက်ကကားတွေကိုပါအသုံးပြုထားတာပါအဲ့ဒီလိုတုံးထားပေမဲ့အေဘီလ9ရက်နေ့ကစပြီးတက်လာတာဟာမြောက်ရီမြို့ဘက်ကိုအခုထိမတက်လာနိုင်သေးပါဘူးကော့ဂရိတ်မြို့ရဲကိုတော့စစ်ကောင်စီဘက်ကလည်းပြန်လဲထိန်းချုပ်ကင်းလှည့်နေပေမဲ့ပူးပေါင်းတပ်တွေဘက်ကလည်းဝိုင်းထားတဲ့ပုံစံဖြစ်နေတယ်လို့ဆိုပါတယ
်တို့ကတော့အခုလက်ရှိတော့တို့ကိုကျွန်တော်စီကဆုတ်ခွာပေးလိုက်တော့တို့ကပြန်ရှိနေအဲ98နဲ့တူပေါ့နော်အဲဟိုလက်ကြီးနေပါရေးရှိတယ်အဲမြို့ထဲမှာတို့တက်နေရတယ်ရှိတယ်
မြို့ပြတစ်ခုလိုဖြစ်နေတဲ့ကော့ဂရိတ်မြို့နယ်ထဲမှာတော့လူတွေနေထိုင်တာမရှိတဲ့အတွက်စစ်ကောင်စီဘက်ကလည်းဒေသခံတွေကိုအတင်းအကျပ်ရွာထဲပြန်လာဖို့ဖိအားပေးမှုတွေရှိနေတယ်လို့လည်းပြောပါတယ်
။အိမ်ကြီးမရှိတဲ့လူတွေအတွက်ကဘယ်လိုလုပ်မလဲ။ပြန်လာတော့ပြန်ပါ။နေပြာမှမရှိတော့ဘူး။မိုးလည်းကျပြီဆိုတော့အဆက်အသွယ်တွေများနေတယ်လေ။အဲ့ဒီလည်းသူတို့ကဘာမှတောင်းဝန်မရှိနိုင်ဘူး။သူတို့ကမြို့ထဲပြန်ဝင်နေရမယ်ဆိုအဲ့ဒါအမိန့်တော့ထုတ်ရတာ။အဲဒီနားကျန်နေတာသူတို့လည်းမယုံရဘူးသူတို့ကအဓိကတော့မြူလေးကိုပြန်နေဆိုင်တာလူသားတိုင်းနေနဲ့အတုံးတူတဲ့ပုံစံမျိုးတက်နေတယ်လေအာမပြန်ရင်ဟိုမိလောင်ဆုံးဆုံးသားတဲ့မြူကျက်ကိုတခြားလူပေးမယ်လို့ဟိုအိမ်ရှိရတာနဲ့မပြန်ရတဲ့လူမိလောင်ဆုံးဆုံးသားတဲ့လူကိုတက်ပေးနေမယ်လို့အမျိုးမျိုးချင်းပြောမှာနာမှုအဖြစ်လေးရှိရအဓိကတော့မြို့ကမြို့ပြည့်ကြီးဖြစ်သွားတော့ပြေုံစီကမ်းမရှိဘူးရုံးမရှိဘူးသာကလူမှုဘဝအတွက်ကလူအပ်ချက်အချိန်ကလူအပ်ချက်ပဲဒိဋ္ဌာသင်ရောင်းနေတယ်မရှိမကြငယ်နဲ့ကျောင်းခွင့်ရတူရှိကျောင်းခွင့်ရတူရောက်တော့အဲတော့ဒီဓာရီလူအပ်ချက်တွေဘာမှမဖြစ်ပြီးခွင့်နေရင်မျိုးပုံမှာပြန်နေဖို့ဆိုတော့မဖြစ်နိုင်ဘူး
ောင်စရာစစ်စင်ရေးကပူပေါင်းထားတဲ့စစ်ကြောင်းတွေကိုတော့ပူပေါင်းတက်ဒီဘက်ကတောင်ပိုင်းတိုင်း32ဗျူဟာကဦးဆောင်က KNL ကော်ပိုရာစစ်ကြောင်းကျက်တဲ့စစ်ကြောင်းဗီနွန်စစ်ကြောင်းတို့ကအဓိကတိုက်ခိုက်နေတယ်လို့အမှတ်38ဗျူဟာကကြားပြူစစ်ကြောင်းနဲ့တခြားစစ်ကြောင်းတွေလည်းတိုက်ခိုက်နေတာကြောင့်စစ်ကောင်စီကနှစ်လနီးပါးကြာတဲ့အထိမြောက်ရီမြို့ကိုထိန်းချုပ်နိုင်တာမရှိသေးပါဘူး။ကော့ဂရိတ်နဲ့မြောက်ရီခရိုင်အတွင်းကစစ်ကောင်စီရဲ့တပ်စခန်းအသီးသီးလည်းလက်လွတ်ဆုံးရှုံးခဲ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ဖော်ပြောဆိုတာမရှိသေးတယ်လို့သတင်းထုတ်ပြန်တာလည်းမရှိသေးပါဘူးရှင်။
ဒါကတော့ကရင်ပြည်နယ်ဘက်ကစီရေးအခြေအနေမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်ဆက်ပြီးတော့ရခိုင်ဘက်ကစီရေးပြည်ပခါတွေကြားမှာဒုက္ခသည်တွေအခက်ခဲကြုံနေရတဲ့သတင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်အိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေရသူက5သိန်းကျော်အထိရှိလာနေပါတယ်ဒါကြောင့်မို့လို့ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့နိုင်ငံတကာအနေနဲ့မြေပြင်မှာရှိနေတဲ့ ULAAA နဲ့ပူးပေါင်းဆောင်ရွက်ဖို့ ULA ရခိုင်အမျိုးသားအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်ဒီဒေါ်တွေမှာပဲရခိုင်ပြည်နယ်နေရာတချို့မှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေဆက်ဖြစ်ပြီးတော့စားနပ်ရိက္ခာပြက်လက်တာအပါအဝင်မိုးရသည့်ရောက်လာတာကြောင့်နေထိုင်ရေးပါခက်ခဲနေကြရပါတယ်လို့စစ်ဘေးဒုက္ခသည်တွေက VOA ကိုပြောပါတယ်ရခိုင်ပြည်နယ်တွေကဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကတင်ပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေကြောင့်ဦးဝင်ဆွန့်ခွာထွက်ပြေးနေကြရတဲ့ရခိုင်ဒေသခံ9သိန်းကျော်အထိရှိနေတယ်လို့ ULA ရခိုင်အမျိုးသားအဖွဲ့ချုပ်ကမကြာသေးခင်ကကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်တဲ့ဘူးတီတောင်မောင်တော်ကနေ AA အာရခတပ်တော်ထိန်းချုပ်နေမြေတွေကိုထွက်ပြေးလာသူ2သိန်းနီးပါးရှိနေပြီးအဲ့ဒီထဲက80ရခိုင်နှုန်းလောက်ဟာမွတ်စလင်တွေရခိုင်နဲ့တခြားလူမျိုးစု20လောက်ရှိတယ်လို့ AA ဘက်ကပြောပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေဟာစားနပ်ရိက္ခာအကျက်တွေနဲ့ရင်ဆိုင်နေရပြီးတချို့ဒုက္ခသည်စခန်းတွေမှာလုံးဝစားစရာမရှိတော့တဲ့အခြေအနေရှိနေတယ်လို့ပုံနှကျုံးမျိုးနဲ့ရုတ်တရုတ်စစ်ဘေးဒုက္ခသည်စခန်းကစစ်ဘေးဒုက္ခသည်တူကပြောပါတယ
်ရောက်တော့နေပဲမလုံမလောက်စားသုံးနေရတယ်လုံလုံလောက်လောက်တော့မရှိဘူးအဲတခါကြောက်တော့လေကျွန်တော်မြင်တာကအဲတော့မရှိတော့ဘူးဆိုတော့ဟိုငါတော့ရှိတယ်ဒီငါတော့ရှိတယ်ရှိလို့စားသုံးတာတွေလေကျွန်တော်တို့မြင်တယ်အဲတခါကြောက်တော့သူတို့ဂလေးတွေဘောပဲထမင်းကျွေးတယ်လူကြီးတွေမစားပြေးနေနေတာအဲ့ဒါလိုနေတဲ့သူတွေလည်းရှိတယ်
ဒါအပြင်ရခိုင်ပြည်နယ်မှာဒီအပိုင်းမိုးသက်ထန်စွာရွာသွန်းပြီးလေပြင်းတွေတအားတိုက်ခတ်နေကြကြောင်းဒုက္ခသည်တွေနေထိုင်ရေးခက်ခဲနေကြသလိုလာမယ့်မိုးတွင်မှလည်းဒုက္ခသည်စခန်းတွေမှာပိုပြီးတော့ခက်ခဲလာနိုင်တယ်လို့ရခိုင်ဒေသမှာလူမှုကူညီရေးကူညီနေသူစာရေးဆရာဝင်းဟောင်းကပြောပါတယ
်။အဲ့ဒီတော့ကနေရာဒီဆိုတော့ဘာဖြစ်ဖြစ်ကြောင်းငါနင်းနေဟိုသူတို့နဲ့ရင်းနေတဲ့အင်တွေပဲဖြစ်ဖြစ်အခြားလုံခြုံနေတဲ့အဆောက်အဦတွေဖြစ်ဖြစ်ဝင်ခိုးလုံလို့ရရင်အပိုင်းကြီးရှိသေးပေမဲ့မိုးဖက်ကိုရောက်လာပြီဆိုတော့သူတို့အတွက်အမှုအကမလုံလောက်မှုပြဿနာကကြီးကြီးမားမားကျွန်တော်တို့ကျင်းဆိုင်လာရဲအထူးသဖြင့်စေတောစီကလမ်းတွေကိုတောက်လျှောက်ပိတ်ထားခဲ့ရဲဆိုတော့ကျွန်တော်တို့တော့သူတို့နဲ့ねဒီအမိုးအကာရဖို့လည်းတော်တော်လေးအခက်အခဲရှိရကြ
ဒါအပြင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်နေအိမ်ပေါင်း 8,000 ကျော်လောက်မီးလောင်ဖျက်ဆီးတာတွေနဲ့လက်နက်ကြီးကြီးတွေကြောင့်ပျက်စီးသွားကြတာကြောင့်တချို့စစ်ဘေးဒုက္ခသည်တွေမှာပြန်စရာနေအိမ်တော့မရှိတော့ဘူးလို့သူကဆက်ပြောပါတယ
်။ဒီအခုစစ်ဘေးမှာဖြစ်သွားတာကမျိုးသိန်းတိုက်ပွဲတွေဖြစ်သွားတဲ့အတွက်မျိုးနယ်လူတုအကုန်လုံးဟာစစ်ဘေးရှောင်ဖြစ်သွားတယ်ပေါ့။မျိုးနယ်မျိုးရဲ့အနီးတဝန်းကျင်ရောအကုန်လုံးဟာစစ်ဘေးရှောင်တွေဖြစ်သွားတဲ့အတွက်ခန်းမှန်းတက်ကျင်ရင်တော့ငါးကြီးတဝန်းကျင်လောက်ကတော့ရှိနိုင်တယ်လို့ကျွန်တော်တို့တက်ဆိုင်။ဒါပေမဲ့ကျွန်တော်ကတော့ဒီခါမှာဒီဝိုင်းကူလာကတော့ဒီစစ်ဘေးအတွင်းမှာမင်းရောက်သွားတဲ့အိမ်တွေကိုစီးရင်လိုက်ကောက်ပြီးတော့အဲ့လူတွေကိုပဲကျွန်တော်ကအဓိကထောက်တန်းတဲ့အတွက်အဲ့ဒီစည်ရင်းကမင်းလုံသွားတဲ့စည်ရင်းတောင်မှကျွန်တော်တို့ကောက်ထားတဲ့စည်ရင်းတောင်မှ 8,000 ကျော်ပန်းကွင်းရောက်ဖြစ်နေပြီ။ခံမှန်းကြီးကိုကျွန်တော်ထင်တယ် 6,000 ပန်းကွင်းရောက်တော့တတ်ပါမယ်လို့ကျွန်တော်တို့တွက်ဆတယ်ကြ
။ရခိုင်ပြည်နယ်ကဘူးတီတောင်မောင်တော်အန်တန်တွဲစတဲ့မြို့နယ်တွေမှာအခုချိန်ထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်။တခြားတိုက်ပွဲဖြစ်ပွားတာမရှိတဲ့မြို့နယ်တွေမှာလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေမကြာခဏလှုပ်ဆောင်လေးရှိသလိုစစ်ကြံလက်နက်တွေနဲ့မြေမြုပ်မှိုင်းတွေကြောင့်ဒေသခံတွေရဲ့နေစဉ်ဘဝနေထိုင်မှုတွေကိုချိန်ချောက်နေတာပါ။ဒါ့အပြင်ရခိုင်မှာဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေသလိုစစ်ကောင်စီဘက်ကလည်းလမ်းပန်းဆက်သွယ်ရေးနဲ့ကုန်စည်စည်းဆွင်းမှုတွေပိတ်ဆို့ထားတာကြောင့်ဒေသတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါဒုက္ခသည်စခန်းတွေမှာအလုတ်ကင်တွေလည်းမရှိတဲ့အပြင်စာနယ်ဧကပြတ်တောက်နေကြကြောင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောက်ဖို့မျှော်လင့်နေကြတယ်လို့ပုံနှကျုံးမျိုးနယ်ကစစ်ဘေးဒုက္ခသည်တူကပြောပါတယ
်အဲကျွန်တော်တို့ကတော့ဒီအခွင့်အရေးမဆိုကျွန်တော်တို့ကကနာတော့အပြင်အဲကျွန်တော်တို့နေရတဲ့အတိုင်းအဖြစ်ကိုလည်းကျွန်တော်တို့ကိုမြေရှင်လည်းအဲကျွန်တော်တို့ကတော့ဆောက်ရည်တာဒီကကျွန်တော်တို့အဓိကဖြစ်နေတယ်ဆိုတော့ဒီဆောက်ရည်ကလည်းကျွန်တော်တို့အဆင်မပြေဆိုတော့အဖွဲ့စစ်တစ်ခုကကျွန်တော်တို့ကိုဆနာတော့အပြင်ကိုမြေပြည့်စစ်ချင်တယ်ခင်ဗျ
အာရခတက်တော်အေအေထိန်းချုပ်နယ်မြေတွေမှာလာရောက်ခိုလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေကိုအေအေဘက်ကအခြေခံစားသောက်ကုန်တွေနဲ့ဆေးဝါးတွေထောက်ပံ့ပေးတာရှိတယ်လို့မေလ24ရက်နေ့ကထုတ်ပြန်တဲ့အေအေရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ ULA ရခိုင်အမျိုးသားအဖွဲ့ချုပ်ကြီးညာချက်မှာဖော်ပြထားပါတယ်။ဒါအပြင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မြေပြင်အခြေအနေကိုသိရှိအောင်လှုံ့ဆော်တင်ပြီးလူသားချင်းစာနာမှုအကူအညီတွေအတွက်သူတို့နဲ့တိုက်ရိုက်ပူးပေါင်းလှုံ့ဆော်ဖို့ ULA ကတောင်းဆိုထားပါတယ်ခင်ဗျာ။
ဒါကတော့ရခိုင်ဘက်ကအခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးပြိပခါတွေကြမှာသတင်းတူသတင်းမှအအနေကြီးမပုံအကြောင်းကိုလည်းတင်ပြပေးကြပါတယ်ရခိုင်ပြည်နယ်တွင်းကထိလဲရှလွယ်တဲ့အတိုင်းဝိုင်းတစ်ခုကြားပြိပခါတွေပို့ပြီးတော့မှကြီးထွားလာအောင်စစ်ကောင်စီကဖန်တီးနေပြီးတော့သတင်းတူသတင်းမှတွေဖြန့်ချီတဲ့နီနာကိုအသုံးပြုနေပါတယ်လို့ဥနေဖုံးလက်က VOA ကိုပြောပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရသတင်းဌာနဖြစ်တဲ့ထိုင်းခြေဆိုင်PVTV ရုံးကိုသွားပြီးတော့ PVTV တာဝန်ခံမန်နေဂျာဦးနေဖုံးလက်ကိုမဲ့ရင်ချင်းနိုင်ကမေးမြန်းထားပါဗျ။ဟုတ်ကဲ့
မင်္ဂလာပါဦးနေဖုံးလက်ရှင်။
ဟုတ်
ပါရဲ့။ဒီမှာခုအင်တာဗျူးမစခင်အချိန်မှာပဲဒီအခု NUG ရဲ့ statement ပေါ့နော်ကျမတို့တွေ့ရပါတယ်ဒီ NUG နဲ့ပတ်သက်ပြီးတော့ရခိုင်ကိစ္စမှာဒီကြေညာချက်ထုတ်တဲ့အခါမှာပေါ့နော်ဒါသတင်းအတုအနေနဲ့နောက်တဲ့ကြေညာချက်တစ်ဆောင်မျိုးပေါ့လေထွက်နေရဆိုတာကိုပြန်ပြီးခြေပါထားတာတွေ့ရပါတယ်ဆိုတော့အခုလက်ရှိဒီတော်လိုင်းရေးနဲ့ပတ်သက်တာပဲဖြစ်ဖြစ် NUG နဲ့ပတ်သက်တာပဲဖြစ်ဖြစ်ပေါ့နော်ဒီသတင်းတူတွေသတင်းအမှားတွေရဲ့အခြေအနေဘယ်လောက်ထိရှိနေလဲရှင်
ဟုတ်တယ်ကျွန်တော်လည်းတနေ့တနေ့အဲ့ဒါပဲမနေ့လိုက်ကြည့်နေရတာပေါ့နော်တို့ကနီလန်းပေါင်းစုံနဲ့ဖြန့်နေမှာတို့ပို့စီတင်တာရှိတယ်ဒီခါကြီးကျရင်အခုဟာဆိုရင်ကျွန်တော်တို့တည်တော့ကွန်မန့်နေထဲမှာလိုက်လိုက်ထည့်တာပေါ့နော်ဒီကျွန်တော်တို့ MOHR ပေါ့နော်လူခွင့်ဆိုင်ဝန်ကြီးဌာနအမှတ်တစိမ့်နဲ့ပြီးတော့တကယ်လဲထုတ်ထားတာမဟုတ်တဲ့အတူကြီးပေါ့နော်အဲ့ဒါကြီးကိုကျွန်တော်တို့ဒီဝန်ကြီးဌာနရဲ့ဒီကွန်မန့်နေအောက်မှာလိုက်ပြီးတော့ဒါဖြန့်နေတာကျွန်တော်တို့တွေ့ရတယ်အဲကြောင့်လည်းဒါအတူဖြစ်ကြအောင်ကျွန်တော်တို့ဒါပြန်ပြီးတော့ဒါဖြည့်ရှင်းချက်ထုတ်ရတယ်ပေါ့နော်အဲ့တော့ဆိုလိုတာကစစ်ကောင်စီဘက်ကတော့တည်ရတိုင်းပဲဒီသတင်းတူသတင်းအမှားတွေကိုဒါအများရန်ဒါခဲဆက်ဆက်လေသူတို့ကလုတ်ခဲ့တယ်ပေါ့နော်အဲ့တော့ကျွန်တော်နားလေသလောက်ဆိုရင်သူက၃မျိုးပေါ့ဗျာကျွန်တော် misinformation ရှိတယ် disinformation ရှိတယ်နောက်ပြီး malinformation ရှိတယ်ပေါ့အဲ့ဒါမှာ misinformation ကတော့သူတို့အလုတ်ဆုံးပဲ misinformation ကတော့ကျွန်တော်နားလေတဲ့အသေးပဲရဆိုရင်သူကအချက်လက်ကလည်းမှားတယ်ရှိရချက်ကလည်းမကောင်းဘူးပေါ့နော်အဲ့ဒါဟာတွေကတော့သူတို့တောက်လျှောက်တာဖြန့်တယ်ပေါ့နော်အဲ့ဒီမှာ disinformation ကြတော့သူက၃မျိုးပေါ့နော်အဲ့သူကအဲ့လိုမျိုးရှိတယ်နောက်တစ်ခု malinformation နဲ့တကောင်လေးလုတ်တယ်ဗျာmail information ကတော့ဟို leak ဖြစ်တဲ့ပုံစံမျိုးပေါ့နော်ဟိုကျွန်တော်တို့ဒီဥပမာလေးနဲ့ပြောရမယ်ဆိုရင်ဟိုတလောကဆိုရင်လည်းဒါနာမည်ကြီးအဲမင်းသားမင်းသမီးတွေရဲ့အဆိုတော်တွေရဲ့ဒီဘာအတွင်းရေးတွေပေါ့နော်အတွင်းရေးတွေ leak ဖြစ်တယ်ပေါ့နော်အဲအဲ့လိုပုံစံမျိုးနဲ့ဒါလည်းပဲကျွန်တော်နားလည်သလောက်တော့ကျွန်တော်တို့လေ့လာသလောက်တော့ဒီကောင်တွေပဲလောက်တာပဲနော်ဒီအရင်တော့ကလည်းဖြစ်ခဲ့ဘူးအရင်တော့ကလည်းဒီဘာခေါ်လဲအနုပညာရှင်တွေကိုဖန်စီပြီးတော့တချို့ကိစ္စတွေမှာစစ်စစ်မေးမြန်းထားပြီးတော့ပေါ်တဲ့ကိစ္စတွေပေါ့အဲ့ဒါတွေကိုတို့ကကိပ်လုပ်ထားပြီးတော့ချိန်ရင်ကြရင်ဒါကြီးကိုအဲဖောက်ခွဲလိုက်တာမျိုးပေါ့နော်အဲ့လိုပုံစံမျိုးကိုကျွန်တော်တို့အများကြီးတွေ့ရတယ်အဲ့တော့ misinformation disinformation malinformation သုံးမျိုးလုံးမှာတော့တို့ကတော့ဒီ disinformation နဲ့ malinformation ကိုတော့တော်တော်လေးဒါဖြန့်တဲ့သဘောရှိတာပေါ့နော်အဲ့မှာကဖြန့်တဲ့ channel တွေကိုကြည့်မယ်ဆိုရင်တော့အာကျွန်တော်တို့လေ့လာသလောက်တော့ Facebook ပေါ်မှာတိတ်နေရမရတဲ့အခါမှာ Telegram ကိုပို့ပြီးအသုံးများတာကိုတွေ့ရတယ်မှာ
အဲ့ညမှာအခုဒီသတင်းတုဆိုတဲ့ဒီ NUG ရဲ့ statement အတူပေါ့လေသူတို့ကထုတ်တယ်ဆိုရင်မှာအဓိကသူတို့ကဘလို့အချက်တွေသူတို့ထင်အောင်ထင်မှာဘလို့အချက်တွေသူတို့
ဟုတ်ပါ
ဘ
ူးအခုကာလလက်ရှိဖြစ်နေတဲ့ဒီရခိုင်ဘက်ကစစ်ပွဲတွေပေါ့နော်ရခိုင်ဘက်ကစစ်ပွဲတွေနဲ့ပတ်သက်ပြီးတော့တော့ကျွန်တော်တို့ဒီ AA အပေါ်မှာပေါ့နော်ဒီAA အပေါ်မှာဒီကိစ္စ AA ကချိုးသောကိစ္စတွေကိုကျူးလွန်ပါတယ်ဆိုတာမျိုးအဲဒါကို NUG ရဲ့လူခွင့်ရေးဝန်ကြီးဌာနကချုံချပါတယ်ဆိုတဲ့ပုံစံမျိုးပေါ့အဓိကတော့ AA နဲ့ကျွန်တော်တို့ NUG နဲ့ဟိုဒါရန်တိုက်ပေးတဲ့ပုံစံမျိုးအဲ့ထဲမှာဒါရှင်းထားတာပေါ့နော်အဲ့တော့ဒါကတော့တော်လန်ရေးကျွန်တော်တို့ကအားလုံးသိရတဲ့အတိုင်းပဲလေနော်ဒီတော်လန်ရေးကိုဆင်နွှဲနေတာဒါ NUG တခုလည်းလုပ်လို့ကျွန်တော်တို့အောင်မြင်မှာမဟုတ်ဘူးနော်အဲ့တော့ကျွန်တော်တို့တိုင်းသားတော်လန်အင်အားစုတွေအားလုံးနဲ့ပေါင်းပြီးတော့ကျွန်တော်ညီညွတ်ရေးကိုတည်ဆောက်ပြီးတော့ဒါဒီတော်လန်ရေးကိုအောင်လုပ်မယ်ဆိုပြီးတော့ကျွန်တော်တို့အားလုံးနဲ့ညီညွတ်ရေးတည်ဆောက်နေတဲ့အချိန်ပေါ့နော်အဲ့တော့ကြောင့်မို့သူတို့ကလည်းဒါကိုမင်းကိုနိုင်တော်မြဲပြောတယ်သူတို့ကတော့သွေးခွဲတဲ့ view ဟာပေါ့နော်သွေးခွဲတဲ့ view ဟာကိုဒါသုံးတာပဲနော်အဲ့တော့အခုဒီ statement အတုကိုကြည့်ရင်လည်းတမင်သက်သက်ဒီ AA နဲ့ NUG ကြားမှာနော်မညီမညွတ်ဖြစ်အောင်နော်တရားလျော့အထင်မြင်လွဲမအောင်ဒါသွေးခွဲဖို့သူတို့ဒါစူးစမ်းတဲ့သဘောပေါ့နော်အဲ့ကြောင့်မို့ကျွန်တော်တို့ကတော့ဒီဟာက NUG နဲ့ AA ကြားမှာမဟုတ်ဘူးမှာသူတို့ကတော့ဒီ online အင်အားစုကြားထဲမှာတရားလျော့အမြင်တွေမကြည်မလင်တွေဖြစ်ပြီးတော့နော်သွေးကွဲလေလေသူတို့ကကောင်းလေလေပဲနော်ဒါစစ်အာဏာရှင်အဆက်ဆက်ကတော့သိရတဲ့အတိုင်းပဲ divide and rule ပဲ။နော်အားလုံးညီညွတ်နေသူတို့နော်ကျွန်တော်တို့ဘာမှသူတို့အုပ်ချုပ်လို့မရဘူး။အဲ့တော့သူတို့က divide ဖြစ်အောင်လုပ်မှာပဲ။အဲ့တော့ဒီသဘောနဲ့ဒါလောက်တာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒါတွေကိုသတိကြီးကြီးနဲ့ပေါ့နော်။ဒါအတုဆိုရင်လည်းအတုဖြစ်တဲ့အကြောင်းသိဖို့လိုတယ်။အဲ့လိုမဟုတ်ဘဲနဲ့ဒါကြီးက NUG ကတကယ်ထုတ်တာလားဆိုတော့အမြင်မျိုးဖြစ်သွားရင်တော့ဒါကျွန်တော်တို့အရှင်းရှင်းချားထဲမှာသွေးကွဲတဲ့ကိစ္စတွေဖြစ်လာနိုင်တာ။
ဒါကတော့သတင်းတူသတင်းမှအနေအကြီးမှပုံအကြောင်းကိုမဲ့ရင်ချင်းနိုင်ကဥနေဖုံးလက်ကိုတွေ့ဆုံပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်မေလ28ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုည10နာရီအထိထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့ထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဆက်သွယ်မေးမြန်းကဏ္ဍကိုအလှည့်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မှာရိုဟင်ညာတွေထွက်ပြေးရတဲ့ဖြစ်စဉ်အပြီးမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာရိုဟင်ညာလက်နက်ကိုင်အဖွဲ့တွေကလူငယ်တွေကိုစုဆောင်းတာတွေရှိနေပါတယ်။ဒီလိုမျိုးစုဆောင်းတာကိုအာဏာပိုင်တွေဘက်ကမျက်ကွယ်ပြုထားလို့အခြေအနေကရှုပ်ထွေးနေပါတယ်လို့ဒုက္ခသည်စခန်းတွေထဲမှာငြိမ်းချမ်းရေးပြည်သူ့ရေးရာပညာရေးနဲ့သူတေသနာလုပ်နေတဲ့ Jessica O'Neil ကပြောပါတယ်။ VOA မြန်မာပိုင်းကကိုငြိမ်းချမ်းအေးကအွန်လိုင်းကနေပြီးတော့ Jessica O'Neil ကိုဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်။
My name is Jessica.
ကျွန်မနာမည်က Jessica O'Neil ပါ။ကျွန်မကအထူးသဖြင့် Bangladesh ဒုက္ခသည်စခန်းတွေတကရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ကိစ္စရဲ့ဒီမှာသူတေသည်လေးလာသူတူအနေနဲ့ပြောတာဖြစ်ပါတယ်။ဒီလိုမျိုးသူတေသည်မလုပ်ခင်မှာမြန်မာနိုင်ငံမှာ2009ခုနှစ်ကတည်းကအစ်မြင့်ပညာရေးပြည်သူ့ရေးရာနဲ့ငြိမ်းချမ်းရေးဆိုင်ရာပညာရေးခဏတွေမှာလုပ်ကိုင်ခဲ့ပါတယ်။အဲဒီနောက် 2019 2018 နဲ့ဒီ2019ခုနှစ်တွေကစပြီးတော့ Cox's Bazaar ကဒုက္ခသည်စခန်းတွေမှာပညာရေးလုပ်ငန်းတွေလုပ်ခဲ့တယ်လို့အခုထိလည်းသုတေသနလုပ်ငန်းတွေလုပ်နေပါတယ်
After the incident ဟုတ်ကဲ့ဘူးသီးတောင်ကမင်းစခွန်ဖြစ်စဉ်ပြီးမှဆိုရင်ဒုက္ခသည်စခန်းတွေထဲမှာဘလို့တုံ့ပြန်ကြလဲဗျဖြစ်ခဲ့တာတွေအတွက်စိုးရင်ကြလား
And are they concerned about what just happened
Honestly a lot of what I've heard the last few days
ဘူးသီးတောင်ပြောရရင်တော့ပြီးခဲ့တဲ့ရက်တွေထဲကျမကြားသိရသမျှကအတင်းအကျပ်လူသစ်စုဆောင်ခံရတာကတော်တော်ကိုကြောက်စရာကောင်းတဲ့အချက်ပါရှင်နေစားတဲ့ဖက်မှာဖြစ်ပျက်နေတာတွေကိုလူတွေကစောင့်ကြည့်နေကြတာပါတကယ်တမ်းပြောရရင်စခန်းတွေထဲမှာအသက်လူပြီးတော့ပြေးလွှားနေကြရတယ်လို့တော့မှဆိုရမှာပါဒီရက်တွေမှာလူတွေအဓိကလုံနေရတာကဂိုင်းသားတွေကလူတွေကိုခေါ်ထုတ်ဖို့ကြိုးစားနေကြကိုပြန်ပြီးတော့တားဆီးကာကွယ်နေရတာပါပဲရှင
် You know it's fighting off these gang members trying to drag people away
According to local Rohingya media interviews
ဒါကြယ်ရိုဟင်ဂျာရဲ့မီဒီယာဖြစ်ကြားချက်တွေကိုကြည့်မယ်ဆိုရင်အာဆာကဘင်္ဂလားဒေ့ရှ်ကစခန်းတွေထဲမှာသူတို့အဖွဲ့ဝင်တွေကိုလူသစ်စုဆောင်းနေတာနှစ်တော်ကြားနေပါပြီ။ RSO ကလည်းဒီလိုပဲလူတွေကိုအဖွဲ့ဝင်ဖြစ်စတင်စုဆောင်းနေပါတယ်။နောက်ဒီဘက်မှာလည်းသိပ်မကြာခင်စပြီးမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုစစ်မှုထမ်းခိုင်းတာတွေ့ခဲ့ရပါတယ်။ဒီလိုလက်နက်ကိုင်ပဋိပက္ခတွေကြားအဖွဲ့အမျိုးကြားမှာရိုဟင်ဂျာတွေတသားသစ်စုဆောင်းခံနေရတာကရခိုင်ကပဋိပက္ခအလားအလာအခြေအနေကိုဘလို့ပြောင်းလဲစေလဲမ
ျှ has the recruitment of Rohingya by different armed groups changed the dynamics of the conflict in Rakhine State
so just a little bit of background
မနောက်ခင်အကြောင်းနည်းနည်းရှင်းပြပါရစေ Arakan Rohingya ကတင်ရေးတက်မတော်တွေမှာစခန်းတွေမှာလူသစ်စုဆောင်းနေတာကြာပြီဖြစ်ပေမဲ့ဒီလိုမျိုးအဖွဲ့ဝင်စုဆောင်းနိုင်တဲ့အရေးအတွက်ကလူဦးရေရဲ့ရာဂိုင်းလုံးနဲ့ဆိုရင်အရန်နေပါတယ်သူတို့ကိုလူတွေကထိတွေ့ဆက်ဆံနိုင်တာတဲ့လူတွေကိုပို့ပြီးတော့ထိခိုက်စေပြီးတော့လူသစ်စုဆောင်းနိုင်မှုကအရန်နေပါခဲ့ပါတယ်တိတ်မကြသေးတဲ့အချိန်ကြတော့မှပဲရိုဟင်ဂျာသွေးစည်းညွညွရေးအဖွဲ့ RSO ကဒုက္ခသည်စခန်းတွေကလူငယ်ထောင်ပေါင်းများစွာကိုမြန်မာနိုင်ငံထဲကိုပြန်ခေါ်သွားပြီးတော့တိုက်ပွဲဝင်ရမယ့်အချိန်ရောက်ပြီလို့ပြောလာကြပါတယ်ဒါပေမဲ့မေးရမယ့်မေးခွန်းကသူတို့ဘယ်လိုမျိုးကြိုးကြောင်းစီလွယ်အောင်ပြမှာလဲသူတို့ဘာလုပ်မလဲဆိုတာပါအခုရက်ပိုင်းတွေထဲမှာဆိုရင်တော့စခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေစီကကြားသိနေရတာကဥပမာဆိုရင်အခုကြေညာတာသူတို့ဘာတွေစီစဉ်နေကြလဲလို့မေးလိုက်အော်သူတို့အေးအေးနဲ့တိုက်ဖို့ခေါ်ရလို့ပြောတာပဲလို့တယောက်ကပြန်ဖြေမယ်။နောက်တစ်ယောက်ကဖြေရင်ကျတော့သူတို့စစ်ကောင်စီနဲ့တိုက်ဖို့ခေါ်သွားတာဖြစ်မယ်လို့ပြောတယ်။သူတို့တေချာလည်းမသိပါဘူး။တခြားတယောက်ကျတော့ကျွန်တော်တို့ရဲ့ကိုပိုင်ရပိုင်ခွင့်အခွင့်အရေးတွေအတွက်တိုက်ပွဲဝင်ဖို့ခေါ်ဆောင်သွားရတာပါလို့ဖြေတယ်။သူတို့ဘာလုပ်ရမလဲဆိုတာတော့တကယ်တမ်းသူတို့မသိကြဘူးလေ။ဆိုတော့ဒါကိုကြည့်ရင်သူတို့တွေအခွင့်အရေးဘလောက်တောင်မှပြပြနေလဲနော်။သူတို့ရဲ့အတိုင်းအဝန်းနဲ့မှဘလောက်တောင်မှဝေခွဲရဖြစ်မနေလဲဆိုတာကိုရှင်းရှင်းလင်းလင်းသိရပါတယ်
Thank you. So as you said, recruitment has been going on.
အထူးသဖြင့်ဒုက္ခသည်စခန်းနေမှာရိုဟင်ဂျာတွေလူသစ်စုဆောင်ခံနေရတာပါဝင်ဒီပြည်ထောင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကဘလို့အခန်းကဏ္ဍကပါဝင်နေလဲဗျ.
Especially regarding the recruitment of Rohingya from refugee camps.
Yeah, there's a lot of confusion about this.
ဒီနေရာမှာရှုပ်ထွေးမှုအများကြီးရှိပါတယ်။စခန်းတွေထဲမှာဘလို့ဖြစ်ပျက်နေလဲဆိုတာမြင်အောင်ကြည့်နိုင်လို့ကျွန်မပြောပြပါမယ်ရှင်။ဒီဒုက္ခသည်စခန်းတွေဆိုတာကအရန်ကိုထိန်းချုပ်ခံထားရတဲ့ပတ်ဝန်းကျင်တခုပါ။တန်စီဂျိုးတွေနဲ့ကာရန်ထားခံရတယ်။နောက်ပြီးတော့လူတွေကလွတ်လပ်မှုလည်းမရကြ။အဖွဲ့အစည်းလည်းများများဆဆမရှိ။ဒါကြောင့်မလို့စခန်းတွေမှာဖြစ်ပျက်နေတဲ့ကိစ္စမှန်တယ်မြ။ဘင်္ဂလားဒေ့ရှ်အစိုးရသိပါတယ်။အခုလက်တော်ညတွေမှာဖြစ်နေတာကအိမ်တွေမှာလူငယ်လေးတွေကိုဆွဲထုတ်ကြတဲ့လက်နက်ကိုင်အဖွဲ့ဝင်တွေနဲ့အပြင်းထန်ပြန်ပြီးတော့ဆန့်ကျင်ဖို့လမ်းတွေမှာလူတွေထောင်ထဲချီရှိနေတာပါ။ဒီအမေတွေရာနဲ့ချီဒါမှမဟုတ်ထောင်ထဲချီထွက်လာပြီးတော့ခုခံငင်းဆန်ကြရပါတယ်။ဒီလိုလောက်တာကပဲသူတို့အတွက်တခုရီတော့အကာအကွယ်ဖြစ်ပါတယ်။ဘာကြောင့်သူတို့အတွက်တခြားအကာအကွယ်မရှိဖြစ်နေရတာလဲဆိုရင်ဒါဒီကအာဏာပိုင်တွေကတမင်ခွင့်ပြုထားပေးတယ်လို့ယူဆနိုင်ကြဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကဘာကြောင့်ဒီကိစ္စကိုမျက်ကွယ်ပြုထားလဲပေါ့နော်။မြန်မာစစ်ကောင်စီဘက်ကဆိုတော့ပိုရှင်းပါတယ်။အထူးသဖြင့်ရခိုင်မှာသူတို့ကနောက်ဆုတ်ပေးထားရတာပါ။ဒါကြောင့်မလို့သူတို့ကမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုအသက်သွင်းလာပါရင်ဒါပေမဲ့ဘင်္ဂလားဒေ့ရှ်အနေနဲ့သူတို့ရဲ့နယ်စပ်မှာမတည်ငြိမ်ငြိမ်ဖြစ်စေဖို့ဘာကြောင့်လှုပ်ချင်ရလဲဆိုတော့အခုရှင်းရှင်းလင်းလင်းမသိနိုင်ပါဘူးအထူးသဖြင့်ရခိုင်ပြည်နယ်မှာနိုင်ငံရေးအခြေအနေကလမ်းကြောင်းတိတိကျကျပြောင်းနေတဲ့အခြေအနေဖြစ်ပါတယ် Political trends are shifting
in Rakhine State In your recent USIP paper
Okay မကြာသေးခင်တုန်းကဒီ USIP ကထုတ်တဲ့စာတမ်းထဲမှာကျခိုင်မှာပြည်ခွာတွေပိုပြီးကြီးထွားလာနေတာကိုစစ်ကကဆွေးနွေးထားတာကိုကျွန်တော်ဖတ်ရပါတယ်။သူတို့တွေအဓိကဘာတွေကိုစိုးရိမ်ကူပန်နေကြလဲ
။ What I've heard from Rohingya groups is that
the Rohingya authorities ကကြားသိရတဲ့အချက်လက်တွေအရလူသားချင်းစာနာထောက်ထားမှုလိုအပ်ချက်ကတကယ်ကိုကြီးပါလိမ့်ရှင်။စာနာမှုအကူအညီတွေကိုဓာတ်ရိုက်မပေါ်နိုင်ဖြစ်နေတဲ့အကျက်တဲကာလမှာသူတို့တခြားနည်းလမ်းတစ်ခုကြံစပြီးတော့ဒီငွေသားလွှဲပြောင်းပေးပို့တာမျိုးဘာကြောင့်မစင်းစားကြလဲဆိုတာကိုသူတို့ထောက်ပြရရှင်။နောက်တစ်ခုကရခိုင်အတိုင်းအဝိုင်းနေနဲ့ပြေးလွှားပြီးတော့ဒုက္ခရောက်နေကြရတယ်ဆိုတာလည်းနားလည်ရပါမယ်။တခြားလူနည်းစုအုပ်စုတွေကိုလည်းအသိအမှတ်ပြုဖို့အရန်ရေးကြည့်ပါလိမ့်ရှင
်။ And you know that's very important to recognize and other minority groups also.
What about the
ဟုတ်ပါတယ်။နာမည်လူမှုအတိုင်းအဝိုင်းကြားတင်းမာမှုတွေကရောဘယ်လိုဖြစ်လာနိုင်ကြလဲ။ဒါကဒီဒေသကတိုင်ဝမ်နှစ်ခုလုံးရဲ့အကျိုးကိုချင်းချောက်နိုင်ဆုံးဖြစ်နေတဲ့ပြဿနာဖြစ်မလားဗ
ျ I think that there are a lot of historical
သမိုင်းကြောင်းတွေကိုအငင်းပွားနေကြတာပါဒီလိုတင်းမာမှုတွေကမီးတောက်လောင်မှုလွဲပါတယ်စစ်ဆိုးရွားကသမိုင်းတစ်ချောင်းလုံးသွေးခွဲအုပ်ချုပ်တဲ့နီးပရိရယ်ကိုတုံးပြလာခဲ့တာပါအာနာသိန်းစစ်ကောင်စီကရခိုင်မှာဒီချက်ပို့ပြီးဆုံးရှုံးရင်မတိမငြိမ်ဖြစ်အောင်လို့ဆက်ပြီးတော့စူးစမ်းသွားမယ်လို့ကျွန်မထင်တယ်ဒီလိုမျိုးထိထိရောက်ရောက်လုံနိုင်မှုတိုက်ရိုက်နည်းလမ်းကလည်းဒီတမိုင်းနဲ့ချီဖြစ်နေရတင်းမာမှုကိုမိထုတ်ပေးပါမယ်လေ။ဒါကိုလူတွေကလည်းကြဲကြဲပြင်းပြင်းနဲ့သတိပြုမိလာကြပါတယ်။တမိုင်းနဲ့ချီသဘောထားကွဲလွဲနေရတဲ့ပတ်သက်ပြီးတော့သဘောတူညီချက်တစ်ခုရဖို့အထူးရှင်တွေနေထိုင်ရေးဒီလိုအပ်ချက်အခြေခံအကြောင်းတရားဖြစ်တယ်လို့အနာဂတ်အတွက်လည်းဖြစ်တယ်ဆိုတာကိုဒီအောက်ချေအခြေခံလူမှုအသိုက်အဝန်းမှာကိုနားလည်သဘောပေါက်ဖို့လိုပါတယ
်။You mentioned a lack of political leadership
in Myanmar. နိုင်ငံဥဆောင်မှုကိမဲ့နေတာကိုလည်းတစိကထောက်ပြထားပါတယ်။ဘယ်ချက်တွေကရိညာကိုစားပြုမှုကိုဖြစ်တင်ပေးနိုင်ပြီးတော့သူတို့ရဲ့အနာဂတ်ကိုပုံဖော်အောင်ပုံပုံတက်ကြွတဲ့ခန်းကဏ္ဍကနေပါဝင်နိုင်မယ်ဗျာ
။ I think the inclusion of Rohingya representatives
ဒီမျိုးသားညီညွတ်ရေးဆိုရ NUG မှာရိညာကိုစားပြုသူတွေပါဝင်လာတာဒီကောင်းမွန်တဲ့အစားပြုမှုလို့ကျွန်မထင်တယ်။ဘင်္ဂလားဒေ့ရှ်ကရိညာဒုက္ခတွေတော်တော်များများကိုဒီကိစ္စနဲ့ပတ်သက်ပြီးတော့မေးခဲ့ပူပါတယ်။သူတို့ကဒါကကောင်းမွန်တဲ့စတင်မှုလို့ခံစားရနေတယ်သူတိတ်ပြီးတော့မယုံဘူး။ဒါကိုအလုံးစုံယုံကြည်လာနိုင်ဖို့ဆိုရင်ယုံကြည်မှုတည်ဆောက်ဖို့အများကြီးလိုပါတယ်။ဒါကလည်းထင်ရှားတဲ့တမန်ဖြစ်ပျက်တွေ့ကြမှာ။အနာဂတ်နိုင်ငံရေးကိုစားပြုမှုမှာဒီနိုင်ငံသားအခွင့်အရေးရရှိမှုနဲ့ဆက်နေနေပါတယ်။ဒီလိုမဖြစ်ဖ ೇನೆ တခြားတစ်ခုကိုမျှော်လင့်ဖို့
So you wouldn't expect to see that, you know, one without the other.
Yeah, you have been on the ground for so many years and then
ဟုတ်ကဲ့ဂျက်စီကာကမြေပြင်မှာနှစ်တော်ကြာအောင်နေခဲ့သူလည်းဖြစ်တယ်။ဆိုဝိုင်းကပြောခဲ့သူလည်းဒုက္ခသည်စခန်းတွေမှာအလုံးဝိုင်းရံထားပြီးစောင့်ရှက်တွေနဲ့ငယ်ပိတ်ဆို့ထားတဲ့တိုင်ဝမ်ဖြစ်နေတယ်။ဂျမ်းဖက်မှုတွေလုပ်ဖို့စီယုံခံရဖို့လွယ်တဲ့ဆိုပြီးထောက်ပြကြတယ်လည်းရှိပါတယ်။ဒီအချိန်မှာငင်းငင်းနဲ့ပတ်ဝန်းကျင်ကိုဖန်တီးဖို့ဘာတွေကိုအကြံပြုချင်ပါလဲ
။ By some powerful actors
I mean, I really disagree that it's easy to incentivize
violence. When you are going to jump up on your own, you are going to be able to do it. You are going to be able to do it. You are going to be able to do it. You are going to be able to do it. သမားကတာမဲမြန်မာတွေထက်ပိုပြီးရင်းစားလူမျိုးတွေကြောင့်ကောင်းကောင်းသိသူတို့ပုံမှာဖြစ်ခဲ့တဲ့အကျန်းဖက်မှုတွေကြောင့်အများနဲ့သူတို့ဝမ်ပန်းတနေနဲ့ပြောရကြတယ်ဒီလိုမျိုးအကျန်းဖက်မှုရှိနေတာအများရှောင်နိုင်မှုသူတို့စဉ်းစားတယ်ဒါပေမဲ့အခုပြောနေတာကလည်းအလုံးလောက်ကန်ကွယ်လုံးဝမရှိရဒုက္ခတွေစခန်းတွေကအခြေအနေပေါ့နော်ဆိုတော့ငွေကြေးမလုံးနေတဲ့လူသစ်စုဆောင်ခံရနိုင်မှာလေဒါကလည်းတချို့လူတွေက ောင်တစ်ခုအနေနဲ့ပြန်ပြေးရမယ်ဆိုရင်ဒီဘင်္ဂလားဒေ့ရှ်ကစကန်တွေထဲမှာလူသားချင်းစာနာမှုအလုပ်အများစုကအခြေခံရှင်းတန်ရက်တည်ဖြည့်ဆည်းပေးရုံပဲဖြစ်ပါတယ်။ဒါကိုကျွန်တော်တို့ကပြည်သူပညာပေးအစီအစဉ်တွေငြိမ်းချမ်းရေးအတွက်ပညာရေးအစီအစဉ်တွေဘဟုဝါဒကိုလူများတွေးခေါ်နိုင်မှုနဲ့မတူကွဲပြားတဲ့လူအဖွဲ့အစည်းတွေအတူရှင်တွဲနေနိုင်မှုလိုအပ်တဲ့အားတွေကိုတင်ကြားပို့ချနိုင်မှုစူးစမ်းပါတယ်။ဒါတွေကိုဒုက္ခသည်စကန်တွေကသူတွေလည်းလူလူလာလာရှိပါတယ်။ဒီလိုကိစ္စရက်တွေအတွက်ကြတော့လေရံမုံရမရှိပြန်။ဒါကြောင့်မလို့နိုင်ငံတကာအတိုင်းဝိုင်းနဲ့အလူရှင်တွေနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့သူတွေကိုတောင်းဆိုဖို့လိုပါတယ်။ကျမတို့မျိုးဆက်တစ်ခုအတွင်းမှာပဲဖြစ်ကောင်းဖြစ်နိုင်တယ်။မကြခဲ့အချိန်တွင်းမှာတော့လည်းဖြစ်ကောင်းဖြစ်နိုင်မိမယ်လေ။That got Rohingya and the other Lumbu Taiwan in Jama to get lu
and the support that Rohingya and other communities need.
That got Rohingya dukkha de sakhan ni ma sit da su saung ni de a chin ni ne patat pi lo Bangladesh dukkha de sakhan ni de ma tu de tana lou ni de Jessica O'Neil go VOA Myanmar bai ga Kun Ngin Chan A ga online ga ni sat twe mi myan ga da phit par de shin.မကြခင်မှာတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။လူမှုကွန်ရက်အသုံးပြုမှုတွင်ကျယ်လာတဲ့မြန်မာနိုင်ငံမှာအကြောင်းအရာတွေကိုဖန်တီးပြီးတော့လူမှုကွန်ရက်တွေကနေဝင်ဝေရှာနေကြတဲ့သူတွေရှိသလိုတချို့ကလည်းလူမှုကွန်ရက်မှာကြော်ကြားလာတာကိုအကြောင်းပြပြီးတော့ digital ဈေးကွက်ထိုးပေါက်နိုင်ရေးအခကြေးငွေယူပြီးတော့ကြော်ညာပေးနေသူတွေဖြစ်လာကြပါတယ်။ဒါပေမဲ့ mobile ကွင်းအကာအကွယ်ပေးမှုမှာတော့အားနည်းချက်တွေရှိနေသေးတဲ့အကြောင်းကျွမ်းကျင်သူတွေကထောက်ပြကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တန်ကီထိုက်ကတင်ပြပေးထားပါတယ်။
အင်တာနက်အသုံးပြုမှုများလာတဲ့မြန်မာနိုင်ငံမှာအွန်လိုင်းပေါ်မှာအကြောင်းအရာတွေဖန်တီးရင်လူသိများကြော်ကြားလာသူတွေဟာလည်းဒီဂျစ်တယ်ဈေးကွက်ထိုးပေါက်ရေးမှာအရေးပါလာပါတယ်။မြန်မာနိုင်ငံမှာတော့လူမှုကွန်ရက်ဒီပေါ်မှာကြော်ကြားလာသူတိုင်းကလူမှုကွန်ရက်တွေမှာသူတို့ဖန်တီးမှုနဲ့ဝင်ဝေရှာကြသူတွေမဟုတ်ပေမဲ့ဈေးကွက်ထိုးပေါက်ရေးလုပ်ငန်းတွေကကြော်ညာအတွက်သူတို့ကိုတုံးဆွဲတာကနေဝင်ငွေရကြတယ်လို့ဒီဂျစ်တယ်ဈေးကွက်ထိုးပေါက်ရေးနှိပညာဆိုင်ရာကျွမ်းကျင်သူကိုဝေရန်သွင်းက VOA ကိုအခုလိုပြောပါတယ
်သူတို့ရဲ့ဒီဟို monetization လို့ခေါ်တာပေါ့နော်ဝင်ငွေအတွက်သူတို့ knowledge ဘယ်လောက်ရှိလဲတော့ကျွန်တော်တော့မပြောတတ်ဘူးပေါ့နော်ဒါမဲ့ဒီတကယ်တမ်းမြင်တာကြတော့သူတို့တွေရဲ့ကြော်ကြားမှုပုံမူတည်ပြီးတော့ဒီလက်ရှိဒီကုမ္ပဏီတွေပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်တခြားဒီလုပ်ငန်းရှင်တွေရပဲဖြစ်ဖြစ်ပေါ့နော်သူတို့ခေါ်ပြီးတော့ပေါ်ယူပြီးတော့ရိုက်တာရှိရလေ။မပြောရဲမဝွေမြင်ဆိုရင်သူ့ရွှေဆိုင်နေရရိုက်တာမျိုးရှိတယ်။အဓိကသူကလက်ရှိမှာကျွန်တော်တို့ဒီ social platform တွေမှာသူက trend ဖြစ်နေတာပေါ့နော်။ trend ဖြစ်နေတော့သူ့ကိုခေါ်ရိုက်တယ်။ခေါ်ရိုက်တဲ့အတွက်ဒီလုပ်ငန်းကဟိုသူနဲ့ကြော်ညာတဲ့အတွက်ပို့ပြီးတော့ဟို view ပို့ရတယ်ပေါ့နော်။အဲ့ပုံမူတည်ဖြစ်ရှိတယ
်။ digital ဈေးကွက်ထိုးပေါက်ရေးအတွက်အဓိကအရေးကြီးတဲ့ရင်းမြစ်တစ်ခုက internet အသုံးပြုမှု data အချက်လက်တွေဖြစ်ပြီးလက်ရှိမှာတော့ data reporter website ကအချက်လက်တွေကိုအဓိကအသုံးပြု digital ဈေးကွက်ထိုးပေါက်ရေးနည်းပြဟာအတွက်သုံးရတယ်လို့ကိုဝီယန်သွင်းကရှင်းပြပါတယ်
။ဒီမှာလည်းပတ်သက်ပြီးတော့ရတဲ့ data အများစုကအခုလက်ရှိကတော့ဟို data portal ဆိုတာရှိရပေါ့နော်။အဲ့ဒီ website ကနေပြီးတော့သူကနှစ်စင်ထုတ်ပေးတာရှိတယ်။အဲ့လိုမျိုးပေါ့နော်ဒီနှစ်ဆိုရင်2024အတွက်သူထုတ်ထားရှိတယ်။အဲ့လို data ပုံမူတည်ပြီးတော့ပဲကျွန်တော်တို့ကမှီကိုရပေါ့နော်တကယ်တမ်းကတော့အဲ့ဒီ data ကလည်းတကယ်တိတိကျကျတော့မဟုတ်ဘူးကျွန်တော်တို့တခြားပြန်ပြီးတော့ကိုယ့်ကို research လုပ်တာတို့ပြန်ပြီးတော့သိရမလားစာရင်းပြုစုတာမျိုးအဲ့လိုမျိုးပြန်လုပ်ရတာပေါ့နော်ပြီးတော့ digital marketing ဆိုတာကကျွန်တော်တို့လွယ်လွယ်ဟိုလူတွေနားလည်အောင်ပြောရရင်ကျွန်တော်တို့က demographic ပုံမူတည်ရပေါ့နော် demographic ဆိုတာဥမာအဲသူတို့ရဲ့ income level တို့သူတို့စိတ်ဝင်စားနေတဲ့အကြောင်းအရာပြီးလို့ရှိရင်သူတို့ရဲ့ပမာဏနေလေ location ပေါ့နော် internet access ကိုရလာအဲ့ပုံမူတည်ပြီးမှသူတို့ကိုကျွန်တော်တို့ကဒီကြော်ညာတွေကိုမြင်အောင်ပြရတာ ਉਹ အဲ့လိုမျိုးလုပ်ငန်းဖြစ်တဲ့အတွက်သူတို့ရဲ့အခြေအနေအများကြီးပုံမူတည်ရေပေါ့နော်အဲ့တော့နည်းနည်းတော့ရုံးကန်ရတယ်မြန်မာနိုင်ငံရဲ့အခြေအနေအရပေါ့နော်နည်းနည်းတော့ဒီ digital marketing နဲ့ပတ်သက်ပြီးတော့ရုံးကန်ရတယ်ဒါပေမဲ့လည်းဟိုပုံမှန်လေးတော့ရှိနေတာပေါ့နော်
လူမှုကွန်ရက်သုံးဆွဲသူတွေထဲမှလည်းဝင်ငွေရလာအတွက်ရည်ရွယ်ဆောင်ရွက်သူတွေကြားကွဲပြားမှုရှိတယ်လို့ရှုမြင်ကြောင်းကိုဝေယံသွင်းကပြောပါတယ်
။အများစုကကျွန်တော်မြင်တာပေါ့နော်အခုလက်ရှိဒီ community မှာဘာဖြစ်နေလဲဆိုတော့တချို့ကတော့ဒီသူတို့ရဲ့တကယ်ဟိုဖြစ်တဲ့ဟာတွေဒါမှမဟုတ်ရှင်သူတို့ရဲ့ဘယ်လိုပြောမလဲ knowledge တွေကို sharing လုပ်ပြီးတော့ရတဲ့ဝင်ငွေမျိုးရှိတယ်။အဲ့တော့ဘယ် platform မဆိုရရပေါ့နော်။ဥပမာသူ YouTube ပေါ်သွားမလား Facebook ကသွားမလားဒါမှမဟုတ် TikTok ကသွားမလားအဲ့ပုံမူတည်ပြီးသူတို့ကရနေရရှိတယ်။အဲ့တချို့ကကြတော့အဲ့လိုမဟုတ်ဘဲနဲ့ဟိုလူလဲကြပြီးတော့ယူတာမျိုးလည်းရှိရပေါ့နော်။ဥပမာဘယ်လိုမျိုးလဲဆိုတော့ fake news တွေကိုသိရမလား။အဲ့လိုပြန်လုပ်ပြီးတော့ဟိုခေါင်းစဉ်တကယ်ဟိုစိတ်ဝင်စားမဲ့ခေါင်းစဉ်တွေတက်တယ်။နောက်ဒါမှမဟုတ်ရှင်လူကြိုက်များတဲ့အဲ့လိုတနာစရာကောင်းတဲ့ story တွေလုပ်တယ်ပေါ့နော်။အဲ့လိုကနေလည်းဝင်ဝေယူနေတဲ့လူတွေလည်းရှိတယ်ပေါ့နော်
။ဒါပေမဲ့အစ်စ်ဖန်တီးသူတွေအတွက်မူပိုင်ခွင့်အကအခွဲအလုံးလောက်မရှိသေးတဲ့အချက်ကိုလည်းသူကထောက်ပြပါဗျ
။အဓိကကျွန်တော်တို့မှာဘာ policy မှမရှိဘူးပေါ့။ဥမာဒီသချင်းကဘသူရေးရလဲဘသူရှိရလဲသိရမလား။တို့ရဲ့သချင်းတစ်ပုတ်ရေးရဆိုလဲတို့မှာလေယာဉ်အများကြီးရှိရအောင်။အဲ့ပုံမူတည်ပြီးတို့အင်ကန်းကိုဘလို့ခွဲမှာလဲပေါ့။အဲ့တော့အခုကျတော့လူတိုင်းအောင်မှာပြန်တင်တာကြီးလည်းရှိရယ်ပြန်ပြီးတော့ဟို copyright ကိုတည်ရမလားဘာမှဟို policy မရှိရောလေလောက်ချင်တယ်လို့လောက်ကြာမျိုးရှိအမအခုမြန်မာကားတွေဆိုလဲကျွန်တော်ကြည့်ညာနဲရမဟုတ်တည်ရမလားယုံမာတင်တဲ့ကားတော်မှာဒီနေ့ယုံတင်နောက်နေ့ကျရင် online ပေါ်ရောက်နေတာမျိုးလည်းရှိတယ်ဒါတော့ဒါကျွန်တော်ရဲ့ဒီနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေပေါ့နော်ဒါတွေမထိန်းချုပ်နိုင်သေးရေးကတော့ဟိုလိုမတမာနီးနဲ့ပတ်စံရှာနေတဲ့လူလည်းရှိမှာပဲတကယ်တမ်းဥမာတကယ်ကိုယ့်ရဲ့ knowledge တွေကို share ပြီးတော့ဒီ education နဲ့ပတ်သက်ပြီးတကယ် knowledge ပေးနေတဲ့လူတွေကြတော့အဲ့လောက်ဝင်မရဘူးအဲ့တော့သူတို့ကစိတ်ပြက်ပြီးမလုံရှင်တော့တာလည်းဖြစ်နိုင်တာပေါ့နော်တကယ် knowledge sharing လုပ်နေရလူကြီးကြတော့လေ
လူမှုကွန်ရက်ပေါ်မှာဗီဒီယိုတွေအစ်စ်ဖန်တီးသူတွေအစီအစဉ်တင်ဆက်မှုတွေနဲ့အလို့အကိုင်အခွင့်အလမ်းတစ်ဖန်တီးလူသူတွေအတွက်တော့အခွင့်အလမ်းကောင်းတွေအလားအလာကောင်းတွေရှိတယ်လို့ digital ဈေးကွက်ထိုးဖောက်ရေးကျွမ်းကျင်သူကိုဝေယံသွင်းကပြောပါတယ
်တကယ်ဘာမှကျန်တဲ့ကိစ္စတွေမတွေးဘဲနဲ့ကျွန်တော်တို့ပြောရင်တော့ပေါ့နော်ဒီလုပ်ငန်းကတကယ်ဝင်ငွေကောင်းတဲ့လုပ်ငန်းပေါ့။ဘာလို့ဆိုတော့မှ US လိုနေရာမျိုးမှာလည်း creator တွေကအနည်းဆုံးသိရမလား1 million view ရတယ်ဒေါ်လာ4000လောက်ကပြေးမလွတ်တဲ့ကိစ္စမျိုးရှိရပေါ့နော်။ဒါမဲ့ကျွန်တော်တို့ဘက်ကဟိုဘာပြဿနာရှိလဲဆိုတော့ဒီ policy တွေတို့ဒီ copyright ကိစ္စတွေတို့သိရမလား။ဒီခိုးယူသုံးပြီးတော့လုပ်တဲ့ကိစ္စတွေပေါ့နော်။ဥပမာ fake news တွေပေါ့။ဟိုဒါမျိုးတွေကတော့ဒါမျိုးတွေနဲ့လှုပ်ရှားတဲ့လူတွေလည်းရှိရပေါ့နော်။အဲ့တော့အဲ့ဒါမျိုးတွေကတေချာချက်ချက်မမဲ့လုပ်နိုင်နေဆိုရင်တော့ဒီလုပ်ငန်းကဒါဟိုတကယ်ဟိုวิดีโอรีครีเอทလုပ်ရှင်တယ်ကွန်တန့်တွေครีเอทလုပ်ရှင်တယ်လူတွေအတွက်ဒါဘယ်လိုပြောရမလဲအင်ကန်အနေနဲ့ယက်တည်နိုင်တဲ့လုပ်ငန်းမျိုးလို့တော့ကျွန်တော်ကမြင်နေဗျဟုတ
်မြန်မာနိုင်ငံမှာ2022ခုနှစ်ကအင်တာနက်အသုံးပြုသူဟာလူဦးရေရဲ့ 45.6 ရာခိုင်နှုန်းရှိခဲ့ရာကနေ2023ခုနှစ်အစောပိုင်းမှာသုံးဆွဲသူ44ရာခိုင်နှုန်းကိုကျဆင်းသွားတယ်လို့ Digital 2023အစီရင်ခံချက်ကိုကိုးကားပြီး Freedom House အဖွဲ့ကြီးကဖော်ပြပါတယ်မြန်မာလူထုတွင်2024ခုနှစ်အစောပိုင်းအင်တာနက်အသုံးပြုသူအရေအတွက်က 24.11% တန်ရှိပြီးဒါအဆိုရင်လူဦးရေရဲ့44ရာခိုင်နှုန်းရှိတယ်လို့ Digital 2024အစီရင်ခံစာကဖော်ပြပါတယ်။ဒီထဲမှာလူမှုကွန်ရက်သုံးသူက 18.5 ရာခိုင်နှုန်းရှိပြီးလူဦးရေရဲ့ 33.8 ရာခိုင်နှုန်းနဲ့ညီမျှတယ်လို့လည်းဖော်ပြပါတယ်။မိုဘိုင်းဖုန်းချိတ်ဆက်မှုကတော့62.28%တန်ရှိပြီးဒါဟာဆိုရင်လူဦးရေအရှိတဲ့ပိုများတယ်လို့လည်းအစိုးရကဖော်ပြထားပါတယ်ရှင
်မတ်တန်ကီထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပညာရှင်မြန်မာလူငယ်တွေရဲ့ဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။နိုင်ငံတကာတက္ကသိုလ်တွေမှာမဟာတန်းနဲ့ပါရဂူတန်းတက်ရောက်နေကြတဲ့မြန်မာနိုင်ငံကလူငယ်ပညာရှင်တွေကကနေဒါနိုင်ငံဗန်ကူးဗားမှာရှိတဲ့ British Columbia တက္ကသိုလ် UBC မှာအလုပ်ရုံဆွေးနွေးပွဲလုပ်ခဲ့ပါတယ်။ဒီအကြောင်းဒီသတင်းပတ်ရဲ့လူမှုရှုခေးအစီအစဉ်မှာမဆုမျက်မွန်ကတင်ပြပေးထားပါတယ်။
မြန်မာနိုင်ငံအရေးမှာတနည်းကြရင်ဥစားဥရပြဖို့ရည်ရွယ်ချက်ရှိကြတဲ့မြန်မာနိုင်ငံကလူငယ်ပညာရှင်တွေဆုံတွေ့ဆွေးနွေးပွဲတစ်ခုကိုကနေဒါနိုင်ငံဗန်ကူးဗားမြို့က British Columbia တက္ကသိုလ်မှာမေလ15ရက်နေ့ကနေ18ရက်နေ့အထိလုပ်ခဲ့ပါတယ်။ကမ္ဘာနိုင်ငံဆောင်ကတက္ကသိုလ်တွေမှာဒီမဟာတန်းနဲ့ပါရဂူတန်းတက်နေကြတဲ့မြန်မာလူငယ်တွေဆုံတွေ့ပြီးတော့မှမြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဘလို့ပို့ပြီးတော့ကူညီနိုင်မယ်ဆိုတာအပါအဝင်အလို့ရောဆွေးနွေးပွဲလုပ်ခဲ့ကြတာပါ။ဒီဆွေးနွေးပွဲကတည်းကဘလို့လက်တွေ့ကြတဲ့အကျိုးတွေရခဲ့တယ်ဆိုတာကိုဒီဆွေးနွေးပွဲကိုစီစဉ်သူတယောက်ဖြစ်တဲ့ British Columbia တက္ကသိုလ်မှာဒီနိုင်ငံရေးသိပ္ပံဘာသာရပ်ပါရဂူပွဲတက်နေတဲ့ကိုနေရဦးကိုမေးကြည့်ထားပါရဲ့ရှင်
ကျွန်တော်တို့ဒီ British Columbia တက္ကသိုလ်မှာ UBC မြန်မာ initiative ဆိုတဲ့ program လေးတစ်ခုရှိတယ်ပေါ့နော်အဲ့ဒါက2019လောက်တည်းကစပြီးတော့လုပ်နေတာကျွန်တော်မြောက်ခင်နေရပေါ့နော်လုပ်နေတာပေါ့နေရာတည်ဆိုရင်ဒီကနေရာတည်ဆိုရင်ရန်ကုန်ကိုသွားမြန်မာပြည်ကိုသွားအမှမြန်မာပြည်တက္ကသိုလ်မှာရှိတဲ့ကျောင်းသားတွေကိုစာသင်ပေါ့နော်အဲ့လိုမျိုးပုံစံနောက် online training လို့ဟာမျိုးလေးအဲ့ဒါမျိုးလေးတွေလုပ်တာပေါ့နော်အဲ့ကျွန်တော်2019တည်းကစပြီးတော့လုပ်တယ်ကျွန်တော်တို့ရဲ့ mandate ကတော့မြန်မာပြည်ရဲ့ democracy အတွင်ကူးပြောင်းရေးကိုကူညီအားပေးဖို့ပေါ့နော်အဲ့ဒါမျိုးလေးကျွန်တော်လုပ်တယ်ပေါ့ဟုတ်အဲ့တော့အခုဒီဟိုဟာကတက်သက်သပညာရှင်တွေနဲ့နောက်ပြီးလူငယ်ခေါင်းဆောင်တွေကိုစုစည်းပြီးတော့ကျွန်တော်တို့က workshop လေးတစ်ခုပေါ့နော်ကျွန်တော်လုပ်တယ်လို့ရည်ရတယ်ပေါ့အဲ့ဒါကကျွန်တော်တို့နှစ်ဆင်လုပ်တယ်မနစ်ကစပြီးလုပ်တယ်ဒါကတော့ဒုတိယမြောက်ပေါ့ခင်ဗျဟုတ်
ဒီကောင်းဆင်မှာဟိုဆောဆောရှင်းပြတယ်လို့ပေါ့နော်တက်သက်သဒီလူငယ်ပညာရှင်တွေနဲ့လူငယ်ခေါင်းဆောင်တွေရဲ့အလုပ်ရုံဆွေးနွေးပွဲဆိုပြီးတော့ခေါင်းဆင်တက်ထားတဲ့ခါကျတော့ဘလို့နေပေရပေါ့နော်လူငယ်တွေပါဝင်နေဆိုတော့လည်းရှင်းပြပေးပါရှင
့်ကျွန်တော်တို့ကိုးကားတဲ့ model ကတော့ကျွန်တော်တို့ Barclays Mafia ပေါ့နော်အင်ဒိုနီးရှား model ကိုကျွန်တော်ကိုးကားတာပါခင်ဗျအဲ့တော့အင်ဒိုနီးရှားမှာဒီကျွန်တော်တို့ Barclays Tech လို့မှာ California ပြည်နယ်က Barclays Tech လို့မှာပညာသင်ခဲ့တဲ့ဘောကပြည်ရာပညာရှင်တွေရှိတယ်ပေါ့နော်သူတို့က Tech လို့မှာပညာသင်နေအဲ့တက်တော့နေပါတကူပွဲတွေရပြီးတော့အင်ဒိုနီးရှားနိုင်ငံကိုပြန်ပြီးတော့တိုင်းပြည်တိဆောင်ရေးမှာပြန်လည်ပါဝင်တယ်ပေါ့နော်နောက်ပိုင်းကျတော့တို့ကတကယ်အင်ဒိုနီးရှားရဲ့ဒီစီးပွားရေးပြင်ပြောင်းမှုကိုဦးဆောင်ခဲ့တဲ့လူတွေဖြစ်ခဲ့တယ်ပေါ့ဆိုတာတို့လက်ထက်မှာပေါ့နော်ဆိုတော့အဲ့ဒီ model ကိုကျွန်တော်တို့ယူပါတယ်ပြကျွန်တော်တို့ Barclays Mafia ပေါ့နော်အဲ့လိုမျိုးပုံစံမျိုးကျွန်တော်တို့ကယူရတဲ့သဘောဖြစ်ပါတယ်ခင်ဗျအဲ့တော့ဟိုမြန်မာပြည်ပြန်လည်တိဆောင်ရေးမှာတချိန်ကြရင်ပေါ့နော်တိုင်းပြည်ကမှာအရေးပါမဲ့ခေါင်းဆောင်တွေတိုင်းပြည်ရဲ့ဒီစီးပွားရေးကဏ္ဍနိုင်ငံရေးကဏ္ဍမှာအကြံဉာဏ်ပေးနိုင်မယ်ဥဆောင်နိုင်မယ်ပညာရှင်တွေကိုကျွန်တော်တို့ကမွေးထုတ်ပေးဖို့ကြီးရတယ်ပေါ့နော်ရရတော့ဒီအဲ့တော့အခုတော့မြန်မာကျောင်းသားတရားအာနာသိမ့်ပြီးနောက်ပိုင်းမှာနိုင်ငံတကာတက်ကူသီးသီးမှာတို့ပညာသင်ကြားနေကြတယ်သို့သော်တယောက်နဲ့တယောက်ချိတ်ဆက်မှုပိုင်းမှာအားနေတယ်ပေါ့နော်ဘယ်သူကဘယ်ဘာသာရပ်ကိုဘယ်တက်ကူမှာဘယ်လိုပုံစံမျိုးနဲ့သင်တယ်ဆိုတာကိုသိပြီးတော့မသိရဘူးအဲ့တော့ကျွန်တော်တို့ဒီ workshop ရည်ရချက်ကတော့ဒီနိုင်ငံကရောက်နေတဲ့ဟိုဘွဲ့လွန်ကျောင်းသားတွေအချင်းချင်း networking ရဖို့တယောက်နဲ့တယောက်ဟို project တွေအတူတူလုပ်ဖို့အထူးသဖြင့် timing တိစားရေးမှာပြန်လည်ပါဝင်ဖို့ပေါ့နော်ဒါမျိုးတွေကိုကျွန်တော်တို့ကပြည့်စုံပြောင်းအောင်ပြီးတဲ့ဆိုရင်ရည်ရချက်နဲ့ကျွန်တော်လောက်တာဖြစ်ပါခင်ဗျာအဲ့တော့ကျွန်တော်ဟိုကိုကတဲ့ model ရတော့ Barclays Mafia model ဖြစ်ပါတယ်
အဲ့တော့ဒီမေလ15ရက်နေ့ကနေပြီးတော့18ရက်နေ့ထိလုပ်ခဲ့တဲ့အလုပ်ရုံဆွေးနွေးပွဲမှာပေါ့နော်ဘယ်လိုခေါင်းစဉ်မျိုးတွေနဲ့ဆွေးနွေးဖြစ်ခဲ့ကြရဲဒီအမြင်တွေဖလှယ်နိုင်ခဲ့ကြရဲဆိုတာကိုလည်းရှင်းပြပေးပါရှင
်အဓိကအစိတ်ပိုင်း3ခုပါတယ်ဗျပထမဆုံးအစိတ်ပိုင်းတော့ဒီလာတဲ့တဲ့ចောင်းသားတွေကျွန်တော်တို့က scale pay တွေပေါ့နော်အဲ့ဒါမျိုးလေးကျွန်တော်တို့ကဖြစ်တာပါဆွလင်းတူပါဗျចောင်းသားတွေကိုကျွန်တော်တို့က graduate student တွေကိုသူတို့ဒီ academic ride ပေါ့နော်ဒီကျွန်တော်တို့ဒီသုတနာစာနဲ့ရေးမယ်ဆိုရင်ဘယ်လိုရေးမလဲနောက်တစ်ခုကကျွန်တော်တို့ policy maker တွေကိုကျွန်တော်တို့သူတို့ idea တွေကိုကျွန်တော်တို့တင်ပြမယ်ဆိုရင်ဘယ်လိုမျိုးပုံစံမျိုးတင်ပြမလဲစိုက်စားပြပေါ့နော်အဲ့ဒီအပိုင်းတွေရော scale building ပိုင်းက promotion အပိုင်းဖြစ်ပါတယ်ဗျအဲ့ဒါကိုတော့ကျွန်တော်တို့က training ပေးတယ်ပေါ့နော်ဒီ UBC Tech တို့က professor တွေနဲ့ပေါင်းလို့ကျွန်တော် training ပေးတာရှိတယ်ဒါတော့ပထမအပိုင်းပေါ့နော်နောက်ဒုတိယအပိုင်းကတော့ကျွန်တော်တို့ကဘာရှိလဲလို့ဒီကျောင်းသားတွေရဲ့တူချင်းလှုပ်ထားတဲ့ကျွန်တော်တို့ဒီသူတို့ရဲ့သူတေသနာစာတမ်းတွေရှိတယ်ပေါ့နော်အဲ့ဒါကိုအချင်းချင်းအပြန်အလှန်ဆွေးနွေးတာဝေမျှတာနောက်တစ်ခါတယောက်နဲ့တယောက်ရှိရနေပြီးတော့ဒီအမြင်တွေဖလှယ်တာပေါ့နော်အဲ့ဒါတော့ကျွန်တော်တို့ဒုတိယအပိုင်းအနေနဲ့ကျွန်တော်တို့လုပ်ပါတယ်နောက်ဆုံးအပိုင်းကတော့ကျွန်တော်တို့ကနေဒါနိုင်ငံမှာရှိတဲ့နိုင်ငံတကာဆက်ဆံရေးပေါ့နော်အာရှရေးရအပိုင်းကိုစိတ်ဝင်စားတဲ့အဖွဲ့အစည်းရလူတွေနဲ့ထိတွေ့ခွင့်ပေးတယ်ကျွန်တော် site visit ပေါ့နော်ကျွန်တော်ဘန်ကူးဗားမြို့ရဲကိုသွားတယ်အဲ့မှာရှိတဲ့သူတနာဖွဲ့တွေ think tank တွေနဲ့ကျွန်တော်တို့အလုပ်အဆွေးနွေးပွဲလုပ်တယ်အဲ့လိုမျိုးအစိပ်ပိုင်းလေးတော့ကျွန်တော်လုပ်ပါတယ်ဗျပြန်ပြောမယ်ဆိုရင်တော့၃ပိုင်းပါနော်scale training ပါတယ်နောက်တစ်ခါက research presentation ပါတယ်နောက်ဆုံးတစ်ခါတော့ကျွန်တော် site visit ပေါ့နော်အဲ့လိုမျိုးတွေပါပါတယ်ခင်ဗျ
ဒီ British Columbia တက္ကသိုလ်ကဒီမြန်မာနိုင်ငံက democracy ရေးအတွက်ကိုပတ်ပိုးရဲပေါ့နော်မြန်မာ initiative ကိုလုပ်နေတာ2019ခုနှစ်ထဲကစပါတယ်ဆိုတော့ကိုနေရန်ဦးကဒီတက္ကသိုလ်မှာအခုလက်ရှိမှာဒီနိုင်ငံရေးသိပ္ပံနဲ့ပါရဂူပွဲတက်နေသူတယောက်ဖြစ်တယ်ပေါ့လေဆိုတော့ဒီတက္ကသိုလ်ကဒီမြန်မာနိုင်ငံကတက်သစ္စာပညာရှင်တွေဒီခေါင်းဆောင်လူငယ်တွေအတွက်ကိုတခြားပေါ်တော့ဘယ်လိုမျိုးပံ့ပိုးရဲအစီအစဉ်တွေရှိရဲဆိုတာကိုလည်းသိပြစေချင
်ဒီ British Columbia တက္ကသိုလ်မှာကခုနပြောတဲ့မြန်မာ program ရှိတယ်ပေါ့ရှိတယ်ပေါ့နော်အဲ့ဒီ program တွေဒီ workshop ကတော့ကျွန်တော်တို့နှစ်ဆင်လုပ်တဲ့ workshop ပေါ့အဲ့ဒါကတော့တခုပေါ့ကျန်တဲ့တခြားလှုပ်ဆောင်ချက်တွေလည်းရှိပါခင်ဗျာဥပမာပြင်ကျွန်တော်တို့ဒီပညာသင်စုတွေပေးတာပေါ့နော်ဒီကျွန်တော်တို့British Columbia တက္ကသိုလ်လာပြီးတော့ဒီမူဝါဒရေးရဘာသာရပ်တွေလေ့လာဖို့တပညာသင်စုတွေပေးတာရှိတယ်ကျွန်တော်တို့ချင်းပိုင်တက္ကသိုလ်နဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီ research fellow တွေပေါ့နော်သူတွေဒီ fellow တွေကိုကျွန်တော်တို့ဆေးလွတ်တာတွေရှိတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဒီဟိုဟာအလုပ်ယုံဆွေးနွေးပွဲတွေပေါ့နော်စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့ပတ်သက်တဲ့အလုပ်ယုံဆွေးနွေးပွဲတွေ theory ရှုထောင်ပေါ့ဗျာကျွန်တော်နိုင်ငံရေးသိပ္ပံ theory ရှုထောင်နေဒါမျိုးတွေကိုကျွန်တော်တို့ကအဲချင်းမှတာမျိုးတွေရှိတယ်ပေါ့နော်အဲ့တော့ပြောရင်တော့ကျွန်တော်တို့ကဒီတက္ကသိုလ်မှာအခြေစိုက်ထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီသုတေသနသင်ကြားမှုအလုပ်ယုံဆွေးနွေးပွဲဒီနိပညာဖြန့်ပွားမှုစသည်စသဖြင့်အဲ့ဒီဟာမျိုးတွေကိုတော့ကျွန်တော်တို့ကဥဆောင်ပြီးတော့လုပ်နေတာမျိုးရှိပါတယ်ခင်ဗျ။ဆို
တော့ဆောဆောပြောထားတဲ့အထက်မှာ scholarship ပေါ့လေဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာလူငယ်တွေကတိတ်ပြီးတော့ ဟိုနိုင်ငံသားမှာပညာသင်ခြင်းနဲ့ဒီပညာလိုလားကြတဲ့လူငယ်တွေအများကြီးရှိပါတယ်ဆိုတော့သူတို့အနေနဲ့ဒီလိုမျိုးဒီ British Columbia တက္ကသိုလ်ကနေပြီးတော့ပေးတဲ့ဒီပညာတော်သင်စုပေါ့လေရနိုင်ဖို့အတွက်ကိုရောသူတို့တွေလည်းဘယ်လိုမျိုးရှောက်လို့ရလဲဘယ်လိုအခြေအနေမျိုးဆိုရင်သူတို့ဒီလိုပညာတော်သင်စုကိုဟိုရနိုင်မလဲဆိုတာလည်းရှင်းပြပါလားရှင
်ကျွန်တော်တို့ကအဓိကတော့ဟိုပါဒီဟိုတဲ့ undergraduate ဆိုင်ရင်ဘွဲကြိုတဲ့ဆိုင်ရင်ဘွဲလုံပေါ့နော် graduate ကျောင်းသားတွေကိုပို့ပြီးတော့ဦးစားပေးပါတယ်ခင်ဗျာအဲ့တော့ဘာသာချက်မှာလည်းကျွန်တော်တို့ကကန့်သက်ထားတာမရှိဘူးဆိုတော့ညာလေကျွန်တော်တို့ကအထူးသဖြင့်ဒီ social science ပေါ့နော်လူမှုသိပ္ပံအောက်ကခေါင်းစဉ်တွေကိုတော့ကျွန်တော်တို့ပို့ပြီးတော့ဦးစားပေးတာမျိုးတော့ရှိပါတယ်အထူးသဖြင့်ကျွန်တော်တို့နိုင်ငံရေးသိပ္ပံမူဝါဒရေးရာဒါမျိုးတွေပေါ့နော်ဒါတည်းကျွန်တော်ကိုယ်တိုင်လည်းရင်းနှီးလို့ကျွန်တော်တို့တက္ကသိုလ်မှာရှိတဲ့ professor တွေကလည်းအထူးပြုလေ့လာတဲ့ဘာသာချက်တွေဖြစ်တော့အဲ့ဒါမျိုးတွေတော့ကျွန်တော်တို့ဦးစားပေးပြီးတော့ဟိုဖြစ်တာပေါ့ရှိတာပေါ့နော်အဲ့တော့မြန်မာပြည်ကကျောင်းသားတွေနဲ့ကတော့ဒီကိုယ့်ဘက်ကပြင်ထားမယ့်ဥစ္စာတော့အင်္ဂလိပ်စာကောင်းဖို့ပြင်ထားသင့်တယ်ပြီးတော့ဒီသက်ဆိုင်ရာဘာသာချက်နဲ့ဒီနေ့ကျောင်းဝင်မှုအတွက်ပြင်ထားသင့်တယ်ပေါ့နော်နောက်တစ်ခုကဟိုတကယ်လို့ကျောင်းရှောက်မယ်ဆိုရင်ထောက်ကန်စာကောင်းကောင်းလည်းလိုတာဖြစ်တဲ့အတွက်ကိုယ့်ရဲ့ professor တွေကိုယ့်ဟိုဒီထောက်ကန်စာရေးပေးနိုင်မဲ့သူတွေနဲ့အခုတည်းကစပြီးတော့ကြိုတင်ပြင်ဆင်ထားဖို့ပေါ့နော်ပြီးတော့ကျောင်းဝင်ခွင့်အစီအတွေကိုရေးထားဖို့ဒါတွေကတော့ကြိုတင်ပြီးတော့ပြင်ဆင်ထားဖို့လိုတာပေါ့ဗျာ
British Columbia တက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ပါရဂူဖွဲ့တက်နေတဲ့ကိုနေရန်ဦးပါရှင်အခုလိုမျိုး British Columbia တက္ကသိုလ်ကစီစဉ်နေမြန်မာနိုင်ငံကတက်သစ္စာပညာရှင်တွေနဲ့လူငယ်ကောင်းဆောင်တွေရဲ့အလုပ်ရုံဆွေးနွေးပွဲကို၈နှစ်2025ခုနှစ်ကြာရင်တိုရန်တိုတက္ကသိုလ်မှာလုပ်ဖို့ရည်ရွယ်ထားတယ်လို့ပြောပါရရှင်။ကျွန်မဆုမြတ်မောင်ပါ
။ဒါကတော့နိုင်ငံတကာတက္ကသိုလ်တွေမှာမဟာရန်နဲ့ပါရဂူရန်တက်နေတဲ့မြန်မာနိုင်ငံကလူငယ်ပညာရှင်တွေရဲ့ကနေဒါနိုင်ငံဘန်ကူးဗားကအလုပ်ရုံဆွေးနွေးပွဲအကြောင်းမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင်
မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်စစ်ကောင်စီကကျွလွန်ထားတဲ့ကြီးလေးတဲ့ရာဇဝမှုတွေအပေါ်သူတို့ဘက်ကစုံစမ်းစစ်ဆေးနေတာတွေကိုအကြောင်းပြန်ပေးဖို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM ရဲ့အကြီးအကဲနီကိုလတ်စ်ကွန်ဂျာကဒီကနေ့မေလ29ရက်နေ့ရက်စွဲနဲ့တောင်းဆိုလိုက်ပါတယ်စစ်ကောင်စီထံ IIMM ကအချိန်ချင်းတောင်းဆိုခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိတဲ့အတွက်ဒီကနေ့ထပ်မံတောင်းဆိုရခြင်းဖြစ်ပြီးနောက်ဆုံးတောင်းဆိုမှုအပေါ်စစ်ကောင်စီဘက်ကတုံ့ပြန်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ထိုင်းဝန်ကြီးဂျိုဟောင်းသက်ဆင်ရှင်နဝါကမြန်မာနိုင်ငံအရေးကြားဝင်ဖို့ယူရချက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့သူတွေ့ဆုံခဲ့တာကိုဝန်ခံပြောဆိုပြီးတွေ့ဆုံမှုဟာထိုင်းနိုင်ငံဘက်ကစိုးရိမ်မှုတွေကိုအခြေခံတဲ့တွေ့ဆုံဆွေးနွေးကြတာလို့စနေနေ့ထုတ်ဘန်ကောက်ဖို့သတင်းစာကိုပြောပါတယ်။ထိုင်းမြန်မာနယ်ကြားအခြေအနေနဲ့ထိုင်းနိုင်ငံထဲမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေကိုဆောင်းရှောက်ဖို့ကိစ္စတွေကိုဆွေးနွေးကြတာလို့ပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။ပြီးခဲ့တဲ့မတ်လနဲ့ဧပြီလအတွင်း NUG ကိုယ်စားလှယ်တွေအပြင်ရှမ်းပြည်မြောက်ပိုင်းတပ်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့ဆတ်ကရင် KNU အဖွဲ့ကရင်အမျိုးသားတွတ်တည်းရေးပါတီ KNPP ကချင်အမျိုးသားအစည်းအရုံး KNO တို့ကကိုယ်စားလှယ်တွေနဲ့ထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းသတင်းစာတွေမှာရေးသားခဲ့ကြပါတယ်ခင်ဗျာထိုင်းပြည်မြင့်မြတ်ကိုအသေးဖြတ်မှုနဲ့ Move Forward ပါတီကအမျိုးသမီးလွတ်တော်အမတ်တဦးကိုထိုင်းတရားရုံးကဒီကနေ့ထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်လွန်ခဲ့တဲ့3နှစ်ကပြစ်လွတ်ခဲ့တဲ့ဆန္ဒပြပွဲအတွင်းလွတ်တော်အမတ်ချွန်တီချာကွန်ရယိုကခုမှထောင်ဒဏ်ချမှတ်ခံရတာဖြစ်ပါတယ်။စီရင်ချက်ချမဲ့ပထုံးပြည်နယ်ကိုရောက်လာတဲ့အချိန်မှာသူ့ကိုထောက်ခံသူတွေကကြိုဆိုခဲ့ကြပါတယ်ခင်ဗျာ။ရာဖာမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းကိုအစ္စရေးကတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ35ဦးသေဆုံးခဲ့တဲ့ဖြစ်ရပ်ဟာငရဲတမျှဆိုးဝါးတဲ့အခြေအနေအဖြစ်ဂါဇာကပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီကပြောကြားလိုက်ပါတယ်။ရာဖာမှာရှိတဲ့ဒုက္ခသည်စခန်းတိုက်ခတ်ခံရမှုကနေထွက်လာတဲ့သတင်းတွေဟာအင်မတန်ကြောက်မွဲ့ဖွယ်ကောင်းကြောင်းနဲ့လူအများပြားသေဆုံးသွားတဲ့အထက်အမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်တဲ့အကြောင်းကုလသမဂ္ဂအေဂျင်စီအန်ရာကပြောကြားလိုက်ပါတယ်ခင်ဗျာ
။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောင်းဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ဂျိုဂိလ်ဖြစ်ပါတယ်။ဂ ကျမကဆူမော်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ရဲ့တနင်္လာညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်
This program has come to you.